Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့ American ပြည်တော်စုမြို့တော် Washington DC ကနေစုမုံကောင်းတောင်းလိုက်ပါတယ် VOA American အတံမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ် April 4ရက်ဘုရားနေ့မနေ့ဖက်အတံလွှင့်အစီအစဉ်တွေကို Line Media 32 40 48တို့နဲ့အတူ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆံမိုးဝီပါခင်ဗျာအခုမနေ့ဖက်စီစဉ်နေကိုတာဝန်ယူတင်ဆက်ပြီးပါမှာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကင်းတဲ့တဲ့တွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးပါပါ American Mexico နယ်စပ်မှာနောက်ထပ်တရားမဝင်ဝင်ရောက်သူတွေမရှိအောင်တပ်တွေချထားမယ်လို့ American သမ္မတကပြောကြားလိုက်ပါတယ် Ranger ဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံလို့တဲ့ဆန္ဒရှိကြောင်းပြသဖို့အတွက်တိုက်တွန်းတဲ့အစီရင်ခံစာကိုကနေဒါနိုင်ငံမြန်မာနိုင်ငံဆန်အထူးကိုယ်စားလှယ် Bob Break ကကနေဒါတိုက်အစင်ခန်းစားတစ်စောင်ထုတ်ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုနှုတ်ဆောင်ရသတင်းတွေတင်ပြပြီးနားဆင်ရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
ဒီဘက်နှစ်ပတ်လောက်ဆိုရင်တော့သိရမယ်ထင်ပါတယ်အချိန်ကတော့ timing ကတော့ဟိုအစောဆုံးဖြစ်ရင်တော့လည်းပဲဒီလကိုမင်းတော့မှာပဲဖြစ်နိုင်လောက်မယ်လို့တော့မျှော်လင့်ရတာ
ပေါ့လေဒါကတော့ကုလသမဂ္ဂလူညွေးကောင်စီကအထူးကိုယ်စားလှယ်ဖွဲ့မြန်မာနိုင်ငံကိုတွဲရောက်ရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်သူစွန်ပြောဆိုတော့တာဖြစ်ပါတယ်ဆက်သွယ်မိမြင့်ချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အဲ့ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံမှုဆန္ဒရှိကြောင်းပြသဖို့နဲ့ရိုဟင်ဂျာရေးမှာတာဝန်ရှိသူတွေကိုအရေးယူဖို့တိုက်တွန်းစာတစ်စောင်ကိုကနေဒါအစိုးရကိုမြန်မာနိုင်ငံဆိုင်ရာကနေဒါအထူးကိုယ်စားလှယ်ကတောင်းဆိုတိုက်တွန်းလိုက်တဲ့အကြောင်းနောက်ပြီးမြန်မာနိုင်ငံမှာမနေ့ကတက်မတော်တိုက်ခိုက်ရေးလေးရင်တစည်းပြတ်ကျခဲ့တယ်ဆိုတဲ့အခြေအနေတရုတ်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်များဖြစ်လာနိုင်မလားအဆရှိတဲ့သတင်းတော်တွေကိုကြားဖို့ရှိပါတယ်နောက်ပိုင်းမှာအင်ကာညတိုက်ရိုက်လှိုင်းဆွေးနွေးကောင်းကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါတွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မဆုမြတ်မလို့ကညင်ညာပေးကြပါလိမ့်မယ်ခင်ဗျာ
။ American Mexico နယ်စပ်မှာနောက်ထပ်တရားမဝင်ဝင်ရောက်လာသူတွေမရှိအောင်တပ်တွေချထားမှာဖြစ်ကြောင်း American သမ္မတ Donald Trump ကအင်ကာနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။သမ္မတအင်ဗျူမှာ Baltic Penacuque Data ရင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့အတူသတင်းစာရှင်းလင်းပွဲလုပ်ရမှာသမ္မတ Trump ကမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတနနိုင်ငံခြားက American နယ်စပ်ကိုလုံခြုံမှုရှိစေဖို့အတွက်စစ်တပ်ဆေးလွတ်ဖို့အတွက်ပြင်ဆင်နေကြောင်းပြောကြားလိုက်တာပါဒီကိစ္စအတွက်အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရာကာကွယ်ရေးဝန်ကြီး Jim Mattis နဲ့တခြားအရာရှိတွေနဲ့မကြာခင်မှာပဲဆွေးနွေးပွဲခေါ်ယူမယ်လို့လည်းဆိုပါတယ်နယ်စပ်ဒေသကင်းလှည့်တာဝန်ကျသူတွေကိုထောက်လှမ်းရေးစောင့်ကြည့်ရေးနဲ့စုံစမ်းစစ်ဆေးရေးတွေမှာအကူအညီပေးဖို့အတွက်အရင်သမ္မတတွေဖြစ်တဲ့ George W. Bush နဲ့ Barack Obama ဘာမှတို့လက်ထက်ခရဲကလည်း National Guard ခေါ် American ကမ်းခြေဆောင်အရန်တပ်ဖွဲ့တွေကိုဆေလွတ်ခဲ့တာပါ American နိုင်ငံရဲ့ပြည်နယ်တွေနဲ့ပိုင်းနယ်တွေကတပ်သားတွေဒါမှမဟုတ်ရိုးရိုးစစ်တပ်ကတပ်သားတွေပါဝင်တဲ့စစ်တပ်အတွက်အရန်အဖြစ်ထားတဲ့ National Guard တွေကိုဘာရည်ရွယ်ချက်နဲ့သမ္မတ Trump ဆေလွတ်မယ်ဆိုတာကိုတော့လုံးလုံးဆယ်မှာမသိကြသေးပါဘူး
2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးမှုတွေကိုလိမ်ညာခဲ့မှုနဲ့ဗြိတိန်နိုင်ငံလန်ဒန်မြို့အခြေဆိုင် Dutch လူမျိုးရှေ့နေတယောက်ကိုထောင်ဒဏ်ရက်30နဲ့ငွေဒဏ်ဒေါ်လာ2000ချမှတ်လိုက်ပါတယ်။သမ္မတ Donald Trump ရဲ့ရွေးကောက်ပွဲစီရင်ရေး Manager ဖြစ်ခဲ့သူ Paul Manafort နဲ့စီးပွားရေးအရာပတ်သက်နေသူတယောက်ရဲ့ဒီ Manafort ရဲ့လက်ထောက် Rick Gates ရဲ့နဲ့သူအဆက်အသွယ်မရှိခဲ့ဘူးလို့ FBI ကိုလိမ်ညာပြောခဲ့တယ်လို့စုံစမ်းစစ်ဆေးရေးမှုတွေအလို့ရှိတဲ့ email တွေကိုဖျောက်ဖျက်မှုနဲ့အပြစ်ရှိတယ်လို့ရှစ်နေ Alex von der Zen က February လတုန်းကဝန်ခံခဲ့ပါတယ် American ရွေးကောက်ပွဲမှာ Russia တို့ဝင်ဆွတ်ဖက်ခဲ့ခြင်းရှိမရှိအထူးအကြံပေး Robert Mueller လားနဲ့ချီကြအောင်လို့စစ်ဆေးနေတဲ့စုံစမ်းမှုအတွင်းရုရှားနိုင်ငံကဗန်လုံငန်းရှင်ကြီးတယောက်ရဲ့သမက်ဖြစ်သူအသက်33နှစ်အရွယ် Van der Zen ဟာပထမဆုံးအပြစ်ပေးခံရသူဖြစ်ပါတယ်စုံစမ်းမှုအတွင်းမှာသူဟာအဓိကတန်တရားရှိသူမဟုတ်ပေမဲ့ Trump ရွေးကောက်ပွဲစည်းရုံးမှုမှာ Paul Manafort နဲ့ Rick Gates တို့ဘလို့ပတ်သက်မှုရှိနေတယ်လဲဆိုတဲ့အချက်အလက်တွေကိုအထူးစုံစမ်းရေးမှူး Mueller ကဆက်လက်သိရှိဖော်ထုတ်လိုတာဖြစ်တယ်လို့သူရဲ့အမှုနဲ့ဆိုင်တဲ့တရားရုံးစာရွက်စာတမ်းတွေအရသိရပါတယ်
American ဟာ Russia နဲ့အဆင်ပြေနိုင်မယ်လို့သူမျှော်လင့်ကြောင်း Baltic Penacuque Data ရင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့အင်ကန်နဲ့သမ္မတအင်ဗျူမှာတွေ့ဆုံစဉ်မှာ American သမ္မတကပြောကြားလိုက်ပါတယ် Russia သမ္မတ Vladimir Putin နဲ့သမ္မတ Donald Trump တို့ကြားသိပ်ကောင်းမွန်တဲ့ဆက်ဆံရေးရှိလာနိုင်တယ်လို့ဆက်ဆံရေးမကောင်းတဲ့အခြေအနေမျိုးလည်းဖြစ်နိုင်ခြေရှိကြောင်းသမ္မတ Trump ပြောဆိုခဲ့တယ်လို့အခြေအနေကိုဘယ်သူမှကြိုမသိနိုင်ဘူးလို့လည်းပြောပါတယ်။ရုရှားအပေါ်မှာဘယ်သူကမှဒီလောက်မတင်းမာခဲ့ဘူးကြောင်း Trump ကဂုံစွာနဲ့ပြောကြားခဲ့ပေမဲ့ရုရှားသမ္မတနဲ့ Trump တို့ကြားဆက်သွယ်ရေးလမ်းကြောင်းတွေကိုပိုးပြီးတော့ဖွင့်ထားမယ်ဆိုရင် American အတွက်အကျိုးရှိနိုင်တယ်လို့လည်းပြောကြားခဲ့တာပါ။ရုရှားနဲ့အဆင်ပြေပြေရှိနေတာဟာကောင်းတဲ့ကိစ္စဖြစ်ကြောင်းပြောတယ်လို့ဒါကိုလူညံ့တွေကလွဲလို့လူတိုင်းလက်ခံသဘောတူမယ်လို့လည်းပြောပါတယ်။နိုင်ငံရေးကျွမ်းကျင်သူတွေကတော့ဗ Britain နိုင်ငံတွင်မှာ Russia နှစ်ဖက်တရှိုးကိုအစိမ့်နဲ့လှုပ်ကြံတဲ့အတွက်တင်းမာမှုတွေကြီးထွားလာနေချိန်မှာ American သမ္မတ Trump က Russia သမ္မတ Putin ကိုသမ္မတအင်ဂျူကိုမဖိတ်ကြားတဲ့ဘူးလို့ပြောပါတယ်။ Britain မှာဒီအစိမ့်နဲ့တိုက်ခိုက်မှုဟာ Russia လှုပ်ဆောင်တာမဟုတ်ဘူးလို့ Russia အစိုးရကညှင်းဆိုထားပါတယ်
။ American ပြည်ထောင်စုအနောက်ဖက် California ပြည်နယ်ကဒီ YouTube Company ဌာနချုပ်ဝင်းထဲမှာအင်္ဂါနေ့နေ့ကပိုင်းကတနက်နဲ့ပြစ်ခတ်ခဲ့တယ်လို့သံသယရှိသူအမျိုးသမီးတယောက်ဟာအဲ့ဒီနေရာမှာပဲသူ့ကိုယ်သူအဆုံးစီရင်သွားပုံရပါတယ်။အမျိုးသမီးတယောက်ကိုကိုကိုပြစ်ခတ်တဲ့ဒဏ်ရာနဲ့သေဆုံးနေတာကိုရဲတပ်ဖွဲ့ဝင်တွေတွေ့ရှိတယ်လို့ဆန်ဘရူနိုမြို့ရဲချုပ်အက်ဘာဘာရီနီကပြောပါတယ်။အဲ့ဒီအမျိုးသမီးဘယ်သူလဲ။ဘာကြောင့်အခုလို့ပြစ်ခတ်ခဲ့တယ်လဲဆိုတာကိုတော့လောလောဆယ်ရဲကအသေးစိတ်ပြောခြင်းမရှိသေးပါဘူး။လူ၄ယောက်ထိခိုက်ဒဏ်ရာရတယ်ဆိုတာကိုတော့ရဲချုပ်ကပြောပါတယ်။အနားမှာရှိတဲ့ San Francisco မြို့စစ်ရုံတရုံပြောခွင့်ရသူကတော့ဒဏ်ရာရသူတွေကအမျိုးသမီးနှစ်ယောက်နဲ့အမျိုးသားတစ်ယောက်တို့ကိုကုသပေးနေတယ်လို့ပြောပါတယ်။အမျိုးသားရဲ့ဒဏ်ရာပြင်းထန်တယ်လို့လည်းသိရပါတယ်။ YouTube Company ဝန်ထမ်းတွေနေ့လယ်စာစားနေကြချိန်မှာ Company အဆောက်အဦနဲ့တဆက်တည်းနားနေနိုင်တဲ့ဟင်းလင်းပြင်နေရာမှာမတင်ကားသူကပြက်ခတ်ခဲ့တယ်လို့ယုံကြည်ရပါတယ်။အဆောက်အဦထဲမှာရှိနေကြတဲ့ဝန်ထမ်းတွေကတနက်တန်ကြားရတယ်ဆိုတာကို Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ကြတယ်လို့ရုံးခန်းတွေထဲမှာအကာအကွယ်ယူပုံခုနိုင်ဖို့အပြည့်အလွှာသွားခဲ့ကြပါတယ်။ကျမ်းပြင်ပေါ်နဲ့လှေကားတစ်ခုမှာသွေးဆက်တွေတွေ့ရတယ်လို့အလုံသမားတယောက်ကလည်းပြောပါတယ်ရှင်။
View American Tan မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်ပါတယ်ခင်ဗျာ။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံလို့တဲ့ဆန္ဒရှိကြောင်းပြဖို့နဲ့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာအကျင့်တဲမှာတာဝန်ရှိသူတွေကိုအရေးယူတန်းခတ်ဖို့တိုက်တွန်းတဲ့အစီရင်ခံစာတစ်စောင်ကိုကနေဒါနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Bob Ray ကမနေ့ကထုတ်ပြန်ပြီးကနေဒါအစိုးရကိုတင်သွင်းပါတယ်။သူအစီရင်ခံစာမှာ Mr. Ray ကကနေဒါအစိုးရအနေနဲ့လှုပ်ဆောင်မှုအကြံပြုချက်18ခုတင်ပြထားပြီးအဲ့ဒီထက်မှာကနေဒါနိုင်ငံရဲ့ရိုဟင်ဂျာအရေးထောက်ပံ့ရေးတိုးမြှင့်ဖို့နဲ့ပြည်မှုကျူးလွန်သူတွေစုံစမ်းစစ်ဆေးမှာကနေဒါကအရေးပါထင်ရှားတဲ့အခန်းကပါဝင်ဖို့ပါဝင်ပါတယ်။ဒုက္ခသည်တွေလက်ခံမယ်ဆိုတဲ့အချက်အဆက်ပြီးဖြစ်နေတဲ့ဒုက္ခသည်အကျက်တဲဖြည့်ရှင်းတဲ့နည်းလမ်းမဖြစ်သင့်ဘူးလို့ပြောပါတယ်။ဒီလိုလက်ခံတဲ့အတွက်ပဋိပက္ခတာဝန်ရှိသူတွေကိုအရေးယူဖို့ဆိုတဲ့မြန်မာစိုးရတာဝန်ဟာမှေးမိမသွားသင့်ဘူးလို့ပြောပါတယ်။ဒါအပြင်လူခွင့်ချုပ်ပေါက်သူတွေကိုအရေးယူတဲ့ Magnitsky ဥပဒေနဲ့မြန်မာစစ်ကောင်ဆောင်တချို့ကိုအရေးယူဖို့ကိုလည်းဗဟိုအစိုးရကိုတိုက်တွန်းထားပါတယ်။အရေးယူရမယ့်သူတွေဆင်းနေမှာနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတိုင်းမူဟောင်းဘိုးချုပ်မမောင်ဆိုးနဲ့တခြားသူတွေကိုထည့်သွင်းဖို့တောင်းဆိုထားတာပါ။ရိုညာမွတ်စလင်ပဋိပက္ခနဲ့ပတ်သက်ပြီးလေးလာစုံစမ်းမှု Bob Ray ကိုပြီးခဲ့တဲ့အောက်တိုဘာကကနေဒါနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကခန့်ခဲ့တာဖြစ်ပါတယ်
။ April 3ရက်နေ့ကကြာရောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းအန္တရာယ်နှိုးကျမှုရှိစေရေးနေ့မှာမြန်မာအစိုးရအနေနဲ့မြေမြုပ်မိုင်းတွေရှိတဲ့နေရာဒေသတွေမှာနေထိုင်နေကြရတဲ့အရပ်သားတွေကိုအကာအကွယ်ပေးဆောင်ရွက်ဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံဆိုင်ရာ EU သက်အမတ်ကြီးတွေကတိုက်တွန်းခဲ့ကြပါတယ်။မြန်မာနိုင်ငံတဲကတိုင်းနယ်ပြည်လဲ14ခုမှာ9ခုဟာစစ်ပွဲလက်ကျန်မြေမြုပ်မိုင်းတွေနဲ့တခြားပောက်ကွဲနိုင်တဲ့ပစ္စည်းတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာ EU တန်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပဋိပက္ခတွေဖြစ်ပွားတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာ2018ခုနှစ်အတွင်းမြေမြုပ်မိုင်းတွေနောက်ထပ်မြုပ်နှံသုံးဆွဲရတဲ့ဆိုတဲ့အစီရင်ခံစာတွေထွက်ပေါ်လာတဲ့အပေါ်အင်မတန်စိုးရိမ်တယ်လို့လည်း EU ရဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါကြောင့်မြေမြုပ်မိုင်းထုတ်လုပ်ထားရှိသုံးဆွဲမှုတိုက်ဖျက်ရေးအော်တိုဝါစာချုပ်မှာမြန်မာနိုင်ငံပါဝင်လက်မှတ်ထိုးဖို့အတွက်အစိုးရကို EU ကအလေးအနက်တိုက်တွန်းထားပါတယ်။မြေမြုပ်မိုင်းအန္တရာယ်ကနေအရသာပြည်သူတွေကိုကာကွယ်ပေးနိုင်ဖို့အတွက်မြန်မာအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့လည်းမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုအားပေးဆောင်ရွက်ဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံတဝန်းမြေမြုပ်မိုင်းအန္တရာယ်အသိပညာပေးမှုတွေထိရောက်မှုရှိစေရေးအတွက်ဥရောပသမဂ္ဂကအပြည့်အဝအားပေးပံ့ပိုးမယ်လို့ကမ်းလှမ်းထားတယ်လို့မိုင်းရှင်းလင်းရေးအစီအစဉ်တွေမှာအကူအညီပေးဖို့အစဉ်သင့်ရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာ EU တန်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
American နဲ့တရုတ်နှစ်နိုင်ငံကြားအပြန်အလှန်အခွန်အရေးတိုးကောင်ရင်ကုန်သွယ်စစ်ပွားဖြစ်ပွားမယ့်အလားအလာတိုးလာနေချိန်မှာနှစ်ဖက်စလုံးပြင်းပြင်းထန်ထန်ပြောဆိုနေကြတယ်လို့တစ်ချိန်တည်းမှာပဲအခြေအနေတွေထိမ့်မြဖြစ်မသွားအောင်လုပ်ပါမယ်လို့အာမခန်ပြောဆိုနေကြပါတယ်။တရုတ်နိုင်ငံက American ရဲ့ဤပညာရင်လွှဲပြောင်းရယူနေတယ်လို့ဉာဏ်ပညာအခြေပြုပစ္စည်းမူပိုင်မှုခွင့်ခိုးယူမှုတွေနဲ့ပတ်သက်ပြီး American သမ္မတ Donald Trump ကမကြာခင်မှာပဲတရုတ်ကိုအရေးယူတဲ့အခွန်ကောက်ခံမှုအသစ်တွေကြေညာမယ်လို့ညွှန်လဲရပါတယ်
။ဒီကနေ့ April 4ရက်နေ့ဟာ American မှာနိုင်ငံသားအခွင့်အရေးရရှိရေးကိုဥဆောင်တောင်းဆိုခဲ့တဲ့ Martin Luther သက်ကိန်းလှုပ်ကြံတက်ဖြတ်ခံခဲ့ရတာအနှစ်90ပြည့်တဲ့နေ့ဖြစ်ပါတယ်1968ခုနှစ်ဧပြီလ4ရက်နေ့တုန်းကတန်နစီပြည်နယ်မန်ဖစ်မြို့ကတဲခိုကန်ဝရန်တာမှာမာတင်လူသက်ကိန်းဟာဂျိမ်းစ်အော့စရေးဆိုတဲ့သူရဲ့လှုပ်ကြံပြစ်ခတ်မှုနဲ့ကွဲလွန်သွားခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မှုတို့ပြောသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်ကုလသမဂ္ဂလူညိုရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်နိုင်ဖို့အတွက်မြန်မာအစိုးရနဲ့အခုမှအစပြုပြီးတော့ညှိနှိုင်းတဲ့အဆင့်မှာပဲရှိသေးတယ်လို့နယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူဆွမ်းက VOA မြန်မာပိုင်းကိုပြောကြားပါတယ်တကယ်လို့ညှိနှိုင်းမှုတွေအဆင့်ပြေတယ်ဆိုရင်တော့ခီးစဉ်ကဧပြီလကုန်ပိုင်းလောက်မှအစောဆုံးဖြစ်လိမ့်မယ်လို့လည်း VOA မြန်မာပိုင်းကဆက်သွယ်မေးမြန်းစင်မှာတန်မတ်ကြီးကပြောကြားခဲ့ပါတယ်ဧပြီလအတွက်လူညိုရေးကောင်စီအလှည့်ကျဥက္ကဋ္ဌပီရူတာမတ်ကြီးဂတ်စတာဗိုမီဇာကွာဒရာကိုစလေကကိုစလေဖွဲ့ကိုမြန်မာနိုင်ငံသွားနိုင်မှုအတွက်ဖြစ်နိုင်ခြေတွေနှစ်ဖက်လက်ခံနိုင်မဲ့အခြေအနေတွေကိုပြင်ဆင်နေတယ်လို့တနင်္လာနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာနဲ့ပတ်သက်လို့မတ်စုမြတ်မုံကတာမတ်ကြီးဟောက်တူဆွမ်းကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်လူညိုရေးကောင်စီကိုစလေဖွဲ့မြန်မာနိုင်ငံကိုသွားနိုင်မှုအတွက်ညှိနှိုင်းဆွေးနွေးမှုတွေဘယ်အဆင့်ရောက်နေပြီလဲလို့အရင်ဆုံးမေးမြန်းတာကိုတန်မတ်ကြီးဟောက်တူဆွမ်းကအခုလိုစပြီးတော့ဖြေပါတယ
်သူတို့ကဟိုသွားမှာကဟိုမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘင်္ဂလားဒေ့ရှ်နဲ့ဟိုချိတ်ထားတာဟိုဒီမှာရှိတဲ့နယူးယောက်မှာရှိတဲ့ဒီအမြဲတမ်းကိုယ်စားလှယ်ပေါ့လေသူတို့အနေနဲ့ကတော့ဟိုတောင်ဟိုထမ်းဆောင်နေတဲ့အချိန်မှာလည်းပဲအဲသူတို့ဘင်္ဂလားဒေ့ရှ်နဲ့သွားနေတဲ့ဆိုတဲ့ခါကျတော့တနိုင်ငံမဲ့သွားပြီးတော့ကျွန်တော်တို့စီမလာလို့ရှိရင်လည်းတစ်ဖက်သက်တည်းသူတို့ဟိုဟိုဖြစ်နေမှာလည်းကျွန်တော်တို့ကမလိုလားဘူးပေါ့နော်နာနောက်ပြီးတော့ကျွန်တော်တို့ကလည်းဖုံးကွယ်စရာလည်းမရှိပါဘူးကျွန်တော်တို့တခြားသမကြီးတွေလည်းကျွန်တော်တို့ဒီတိုင်းပြနေတာဖြစ်တဲ့ခါကျတော့သွားပြဟာကျွန်တော်တို့ပြင်ဆင်ဆောင်ရွက်ထားရှိမှုအခြေအနေတွေအနေနဲ့အေးချမ်းမှုအခြေအနေလည်းကျွန်တော်တို့ကဟိုသူတို့မြင်တွေ့နေတာပဲလေဆိုတော့ခါကျတော့ဘင်္ဂလားဒေ့ရှ်ဆွားမယ်ဆိုတော့လည်းအဲ့ဒါဆိုရင်လည်းဆိုပြီးကျွန်တော်ဆွေးနွေးညှိနှိုင်းနေတဲ့အခြေအနေပေါ့အပေးချင်းလာနိုင်မလဲကျွန်တော်တို့ဒီဘက်မှာလက်ခံဖို့အဆင်ပြေနိုင်မလားအဲဆက်ရှင်ပေါ့လေကျွန်တော်တို့ဆွေးနွေးနေတဲ့အချိန်ဒီပါနောက်တစ်ခုကကျွန်တော်တို့သူတို့တင်အဖွဲ့ဝင်တယ်မဟုတ်ပါဘူးဒီနယူးယောက်မှာရှိတဲ့ကလသမကဆိုင်ရာဟိုတခြားနိုင်ငံကဟိုကျွန်တော်တို့ဒီနနာချင်းညရန်ကိုစလေလေကျွန်တော်ဖိတ်ဖို့အစီအစဉ်လေးရှိပါတယ်အဲ့တော့ဒီယောက်မှာတောင်းထမ်းဆောင်နေတဲ့ကလသမကဆိုင်ရာညရန်ကိုစလေဟိုအဖွဲ့ဝင်ချိုးလဲပါလာမှာပေါ့နော်ဆိုတော့အဲ့ဟာကျွန်တော်တို့ညှိနေတာပါညှိနေတော့ဘယ်နေရာလိုက်ပြမယ်ဟိုဘယ်နေရာသွားကျင်တယ်ပါညာဆိုတော့တိကျတော့ပြောထားတော့မရှိဘူးပေါ့တိုးတော့လည်းပဲအဓိကတော့ရခိုင်ပြည်နယ်ကိစ္စဖြစ်တဲ့ခါကျတော့ဒီပြန်လည်လက်ခံရေးကိစ္စတွေကျွန်တော်ပြင်ဆင်ဆောင်ရွက်ထားရှိမှုအခြေအနေတွေနေမယ့်အခြေအနေတွေသူတို့ကြည့်တင်ဖို့ရှိမှာပေါ့အဲ့ဒါလေးလေအစီအစဉ်သေးသေးကသူတို့မဆွဲရသေးဘူးဆွဲပြီးတော့မှပဲကျွန်တော်တို့အဆိုပြုမယ်ကျွန်တော်တို့လက်ခံနိုင်တယ်ကျွန်တော်ပို့ကျင်တဲ့နေရာတွေသူတို့သွားမယ်အဲသူတို့သွားကျင်တဲ့နေရာကျွန်တော်ပို့ပေးနိုင်မယ်ဆိုတော့အပြန်လာညှိလို့ရရင်တော့ဒါဒါဖြစ်မှာပေါ့နောက်တစ်ခုကလည်းပဲကျွန်တော်တို့လာတယ်ဆိုရင်လည်းပဲကျွန်တော်တို့ဟုတ်လားဟိုလူကြီးတွေနဲ့လည်းပြေဖို့စုံဖို့ကျွန်တော်ဘက်ကနေပြီးတော့ချင်းနေတွေရှင်းပြဖို့လိုပဲလေခွင့်ရေးတွေရှိမှာပေါ့ဒါတွေကလည်းကျွန်တော်တို့အခုအသေးစိတ်ဘာမှဟိုဆွေးနွေးရတဲ့အချိန်တွေမရှိသေးပါဘူ
းဟုတ်ကဲ့ပါဆိုစတမ်ဘတ်ကြီးပြောပုံဆိုရင်တော့လောလောဆယ်သွားနိုင်ဖို့အတွက်ဒီဖြစ်နိုင်ခြေတွေကိုပြင်ဆင်နေတယ်ဆောင်ရွက်နေတဲ့အဆင့်ပဲရှိတယ်ဆွေးနွေးတဲ့အဆင့်ကတော့ဘာမှထက်တဲ့ဝင်ဝင်မရှိသေးဘူးဆိုတဲ့သဘောပါလား
မရှိသေးပါဘူးမရှိသေးပါဘူးမရှိသေးပါဘူးဟုတ်ကဲ့
ဟုတ်ကဲ့
သူတို့ကလည်းလာချင်တာဆိုတော့သူတို့ဆိုပြတာတော့ဟိုပါပေါ့လေဟိုသူ January လောက်ကတည်းကသူတို့ကတော့ဆိုပြတာပေါ့ဒီတစ်ခါတော့ကျွန်တော်တို့ဟိုနှစ်ဖက်ညှိပြီးတော့အဆင့်ပြေတယ်ဆိုရင်တော့လည်းကျွန်တော်တို့စဉ်းစားဖို့တော့ရှိမှာပေါ့
နောက်တစ်ခုတေးချောင်မေးချင်တာကဒီလုံချုံရေးကောင်စီကိုစလဲဖွဲ့ရမြန်မာနိုင်ငံကိုသွားဖို့လို့သူတို့စီစဉ်နေတဲ့ဆိုတဲ့နေရာမှာသူတို့ဘယ်လိုပုံစံမျိုးနဲ့သွားချင်တယ်ဆိုတာရောတာမန်ကြီးတို့သိရပါလားရှင
်သူတို့ကတော့ဒီမှာရှိတဲ့မြန်မာကိုစလဲတွေပေါ့ဗျာလုံချုံရေးကောင်စီတာဝန်ထမ်းဆောင်တဲ့မြန်မာဖွဲ့ဝင်က9နိုင်ငံရှိတာဟုတ်ကျန်တာလှည့်ကြ10နိုင်ငံအလုံး15နိုင်ငံပေါ့ဆိုတော့ဘယ်နှယောက်လိုက်မလဲဆိုတာတော့မသိဘူးပေါ့ဗျာသူကြီးလကောင်းပဲကျွန်တော်တို့လည်းတခြားတချို့ဖိတ်ကြားမဲ့လူတွေရှိမှာပေါ့လေကျွန်တော်မိတ်ဆွေနိုင်ငံတွေလည်းရှိမှာပေါ့ဆိုတော့ကျွန်တော်ထင်ပါတယ်ဟိုသူတို့အဆင်ပြေတဲ့လူတော့လိုက်ကြမှာပေါ့ဟိုလိုက်ချင်ရမယ်ထင်ပါတယ်ကျွန်တော်အဲ့လိုပဲယူဆတာပါလေ
ဟုတ်ကဲ့ပါရှင်အခုဒီလက်ရှိအလဲကျဥက္ကဋ္ဌဒီဂူစတာဖိုကွာဒရာပြောပုံအရဆိုရင်ဒီကိုယ်စားလှယ်အဖွဲ့ကိုလက်ခံဖို့အတွက်မြန်မာအစိုးရဘက်ကလည်းတော်တော်လေးလိုလိုလားလားရှိပုံရတယ်ဆိုပြီးတော့သူမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဆိုတော့မြန်မာနိုင်ငံကသူတို့ကိုလက်ခံဖို့အဆင်သင့်ဖြစ်နေပြီဆိုတဲ့သဘောလို့ရောယူဆလို့ရပါလားရှင
်အမှန်ကတော့ဗျာဟိုသူတို့ရဲ့တည်တတ်မဟုတ်ပါဘူးအမှန်ကတော့ကျွန်တော်တို့ကလည်းဟိုသံတမန်တွေလည်းပြနေတာပဲလေလင်းနေနဲ့ခေါ်သွားတယ်ဟိုအဲ့ဒီနေရာတွေလည်းကျွန်ရခိုင်ပြည်နယ်တွေအဲ့တော့မောင်တော်တွေလည်းပြနေတာပဲ၃ခေါက်တောင်ရှိပြီပြီးခဲ့တဲ့ကျွန်တော်တို့ဟိုလာနေတော့ဆိုရင် တမန်ကြီးအတုတ်လိုက်တုတ်လိုက်ကျွန်တော်ခေါ်ပြီးတော့ပြနေတာပဲလေဟိုစန်နေစင်းနဲ့လည်းကျွန်တော်တို့သတင်းမီဒီယာတွေလည်းကျွန်တော်ခေါ်ပြနေတာပဲဆိုတော့ခါကျတော့ကျွန်တော်တို့ကဟိုဒါဘာမှတော့ထူးတဲ့ကိစ္စတော့မဟုတ်ပါဘူးသူတို့ဟိုလူငင်းကောင်စီဖွဲ့ဝင်ဖြစ်နေတယ်ဆိုတော့အနာမီးကြီးသာဖြစ်နေတာအမှန်တော့ကျွန်တော်တို့ပြနေတာပဲလေကျွန်တော်လုံနေတာကျွန်တော်ပြနေတယ်အခုဆိုရင်ကျွန်တော်ဘင်္ဂလားဒေ့ရှ်နဲ့ဆောင်ရွက်နေတဲ့ကိစ္စတွေတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ဟာတွေကိုအဲကျွန်တော်တို့ကဟိုကဘာတိအောင်ကိုဟိုအမှန်မပြောနိုင်ဘူးရှင်းရှင်းပြောရလို့ရှိရင်တော့ဟိုမြင်များသိစေချင်တာပေါ့ကျွန်တော်တို့ဒါတွေလုပ်နေပါတယ်ကျွန်တော်တို့တကယ်စိတ်ရင်းစိတ်နာမှန်နဲ့ဟလာဒီကိစ္စတွေကိုကျွန်တော်ဖြေရှင်းနိုင်ဖို့အတွက်ဒီပြဿနာကြီးတွေကိုဖြေရှင်းနိုင်ဖို့အတွက်ကျွန်တော်တို့တကယ်အကျိုးစားနဲ့ကျွန်တော်တို့ကလုပ်နေပါတယ်ဆိုရင်ဟာတော့မြင်များသိလေကောင်းပြီပေါ့ဗျာအမှန်တော့ကျွန်တော်အဲ့ဟိုခံယူချက်ပါပဲ
ဟုတ်ကဲ့ပါရှင်တကယ်လို့ပေါ့နော်ဒီဆွေးနွေးမှုတွေကအဆင်ပြေသွားမယ်ဒီခီးစင်ရဖြစ်မယ်ဆိုရင်ဘယ်အချိန်လောက်ဖြစ်နိုင်ချေရှိတယ်လို့ရောတာမတ်ကြီးတင်တဲ့ခံမှန်းလို့ရပါလဲရှင
်ဒီဘက်နှစ်ပတ်လောက်ဆိုရင်တော့သိရမယ်ထင်ပါတယ်အချိန်ကတော့ timing ကတော့ဟိုအစောဆုံးဖြစ်တော့လည်းပဲဒီလကုန်ပိုင်းလောက်မှပဲဖြစ်နိုင်လောက်မယ်လို့တော့မျှော်လင့်ရတာပေါ့လေအဲ့ဒါထက်တော့စောဖို့တော့မရှိဘူးထင်တယ်ဟိုဆိုတော့ဟိုအချိန်ကြီးကြည့်ရတာပေါ့နော်ဟိုအားလမှုတွေပါလေသူမျိုးကောင်ကသူအစီအစဉ်တွေရှိသေးတာဟုတ်ရစီဝေးအားတဲ့ချိန်နေပါလေသူတို့ချိန်အားရတဲ့ချိန်မှာမသွားလို့ရမှာ哦သူသူ program ရလဲပဲဟိုလောက်ကောင်မိုင်းလောက်မှာပဲနည်းနည်းသူတို့အားမယ်ထင်တယ်ကျွန်တော်မျှော်လင့်တာပေါ့လေ
ဟုတ်ကဲ့ပါရှင်အတမကြီးခုလိုအချိန်ပေးပြီးတော့ဖြေတာအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပ
ါဒါကတော့နယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြန်မာအတမကြီးဦးဟောက်တူဆွမ်းကိုမတ်စုမြတ်မုံဆက်တွေ့မေးမြန်းခဲ့တာဖြစ်ပါတယ်တော်ရရှိမြတ်ခင်ဗျာရွေးညာဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံလူတွေဆန္ဒရှိကြောင်းပြသဖို့နဲ့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲမှာတာဝန်ရှိတဲ့သူတွေကိုအရေးယူတန်းခတ်ဖို့အတွက်တိုက်တွန်းထားတဲ့အစီရင်ခံစာတစောင်မနေ့ကထွက်လာပါတယ်။ကနေဒါနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘော့ဘရေးကကနေဒါအစိုးရကိုတင်သွင်းခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။ဒီအကြောင်းကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်
။ကနေဒါလွှတ်တော်ကိုယ်စားလှယ်ဟောင်းဘော့ဘရေးတင်သွင်းတဲ့အစီရင်ခံစာက Tell them we are human ကျွန်တော်တို့ဟာလူသားတွေဖြစ်တယ်ဆိုတာကိုပြောပြလိုက်ပါလို့အမြင်ရပါတယ်။ရိုညာပြည်ပခန့်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဘော့ဘရေးတွားရောက်လေ့လာခဲ့ပါတယ်။မင်းတို့ကတော့စာမျက်နှာ36မျက်နှာပါတဲ့သူ့ရဲ့အစီရင်ခံစာကိုထုတ်ပြန်ပြီးကနေဒါအစိုးရကိုတင်သွင်းခဲ့ပါတယ်။အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့လည်းသတင်းစာရှင်းလင်းပွဲကိုမနေ့ကကျင်းပခဲ့ပါတယ
်။ The first recommendation that I make to the government is
အစိုးရကိုကျွန်တော်တိုက်တွန်းထားတဲ့ပထမတစ်ချက်ကရွေးညာရေးအတွက်ကနေဒါကပြောဆိုပေးဖို့နဲ့နေရာပေးဖို့ပါ။ရွေးညာရေးရဲ့အခြေအနေတွေကိုကမ္ဘာကသိအောင်ပြောပြဖို့နဲ့ရွေးညာရေးသိအောင်ပြောပြဖို့ကသူတို့ဟာလေတမန်လူသားတွေဖြစ်တဲ့အခြေအနေဆိုးတွေကိုရင်ဆိုင်နေရတဲ့တကယ့်လူတွေဖြစ်တဲ့အကြောင်းအားပေးဖို့ပါ။ကျွန်တော်ရဲ့ဒုတိယတိုက်တွန်းချက်ကတော့ကနေဒါအစိုးရကရိုဟင်ဂျာဒုက္ခသည်တွေနဲ့ဆိုင်တဲ့မူဝါဒတွေရေးဆွဲချမှတ်ဖို့လိုတဲ့အကြောင်းပါကနေဒါရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာတန်ဖိုးတွေကိုအခြေခံပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်လက်တွေ့အကောင့်ထည့်ဖော်နိုင်မဲ့မူဝါဒရေးဆွဲဖို့ပါရိုဟင်ဂျာတွေကြုံတွေ့နေရတဲ့အကျပ်တဲတွေကိုကျွန်တော်တို့တနိုင်ငံနဲ့မဖြေရှင်းနိုင်ပါဘူးတခြားနိုင်ငံအဖွဲ့အစည်းတွေလည်းပူးပေါင်းပြီးတော့လှုပ်ဆောင်ရမှာပ
ါအထူးကိုယ်စားလှယ်မစ္စတာရေးကသူ့ရဲ့အစီရင်ခံစာထဲမှာကနေဒါအစိုးရအနေနဲ့လှုပ်ဆောင်ဖို့အကြံပြုချက်18ခုတင်ပြထားပါတယ်အဲ့ထဲမှာကနေဒါနိုင်ငံရဲ့ရိုညာအရေးထောက်ပံ့ငွေတွေကိုတိုးမြင့်ဖို့နဲ့ပြည်မှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးရေးမှာကနေဒါနိုင်ငံကအရေးပါထင်ရှားတဲ့အခန်းကဏ္ဍကနေပြီးတော့ပါဝင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားတာ
ပါ In the report I identify four key areas for my recommendations the
first is နိုင်ငံကဒုက္ခသည်စခန်းတွေအတွင်းလက်ငင်းကြုံတွေ့နေရတဲ့အကျပ်တဲတွေနဲ့မြန်မာပြည်အတွင်းမှာလည်းတိတ်နေကြီးတဲ့ရိုညာတွေကအနေရကြီးတဲ့အခြေအနေတွေနဲ့ကြုံနေရတဲ့အကြောင်းကျွန်တော်တို့ပြောပြဖို့လိုပါတယ်ဒုတိယအရေးကြီးတဲ့အချက်ကတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေပါပဲအကဲဆတ်မှုတွေအခက်အခဲတွေအများပြားရှိနေတဲ့နိုင်ငံရေးအခြေအနေရက်ဖက်စစ်ဖက်ဆိုပြီးတော့နှစ်ဖက်မှာရှိနေတဲ့နိုင်ငံရေးအခြေအနေစစ်ဖက်ကပြည်တွင်းရေးကိစ္စတော်တော်များများကိုချုပ်ကန့်ထားတာပါနေဆက်ဒေသတွေမှာလည်းတိုက်ပွဲတွေကဖြစ်နေတော့မှာပဲဒီလိုအခြေအနေတွေကြားမှာပဲကျွန်တော်တို့ကခက်ခက်ခဲခဲလုပ်ကန်ရမှာဖြစ်ပါတယ်တတိယအချက်ကတော့ဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေပေါ်မှာတာဝန်ရှိသူတွေကိုအရေးယူဖို့ပါပဲ
ရောညာကြက်တဲကိုဖြစ်ရှင်းတဲ့နေရာမှာရင်ဆိုင်ကြုံတွေ့ရမယ့်အခြေအနေတွေနဲ့လှုပ်ဆောင်တဲ့အခြေအနေတွေကိုလည်း Bob Rick ကဆက်ပြီးတော့ရှင်းပြပါတယ
် What I've described is three big things presence perseverance and patience
အစီရင်ခံစာထဲမှာကြီးမားတဲ့အချက်၃ချက်ကိုကျွန်တော်ရှင်းပြထားပါတယ်ရောညာပြဿနာကိုကျွန်တော်တို့ဝင်ပြီးတော့ဆောင်ရွက်ဖြေရှင်းနေတယ်ဆိုတာကိုထင်ထင်ရှားရှားပြတ်သားဖို့ရွေးကောင်းကောင်းနဲ့ဒီကိစ္စကိုဆောင်ရွက်ဖို့နဲ့စိတ်ရှည်တည်ခံပြီးတော့လှုပ်ဆောင်ဖို့ပဲဖြစ်ပါတယ်လူခွင့်ရေးတို့ဥပဒေစိုးမိုးရေးတို့ဆိုတာတွေကအရေးကြီးတာတွေမဟုတ်ဘူးလူခွင့်ရေးကိုကာဝယ်ဖို့ကအရေးကြီးတာမဟုတ်ဘူးလို့သဘောထားနေတဲ့သူတွေအတွက်ကျွန်တော်တို့ကဒါတွေကိုအရေးကြီးတဲ့အချက်တွေဖြစ်တယ်ဆိုတာကိုပြသရမှာပါ
။ရညာပြိပခတ်မှာအပြစ်ကျူးလွန်သူတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဘက်ကပြောဆိုမှုတွေမရှိတာတွေပေါ်ဝေဖန်မှုတွေကြဲကြဲပြန့်ပြန့်ရှိကြတာကြောင့်ဒေါ်ဆန်းစုကြည်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ဘလို့မြင်တယ်လဲဆိုတာကိုလည်းပေါ့ဘရိတ်ကိုသတင်းတော်တွေကမေးကြပါလေ
Exactly what her role in the government is is going to be the subject of continuing debate and discussion.
So ya le ma Dong San Suu Kyi ye akhan kana ga ba le so le kaisa ha aku tet thi set pi lo pyo so nyin khon ni ya le kaisa pye ni do ma be. Ruinya pribakha ma tawin hi de tu ri ga bdu ri le so da ko thauk pho twet shi bi so yin ayat da so ya ba ga be phi phi si auk chou mu ba ga be phi phi be tu ko ma be phe tha pi lo chan tha lo ma phit ba u. Tawin hi de tu ri ga tawin khan ya ma ba be.ကျွန်တော်တို့နားလည်ထားဖို့ကဒေါအောင်ဆန်းစုကြည်ရဲ့နာမည်ကိုလူတော်တော်များများကသိကြတယ်ဆိုပေမဲ့ဗိုလ်ချုပ်မှုကြီးရဲ့နာမည်ကိုတော့လူသိသူနဲတယ်ဆိုတာပါပဲပြည်ပကတွေဖြစ်ပွားခဲ့တဲ့နေရာတွေမှာအစိုးရရဲ့ထိန်းချုပ်မှုတွေတော်တော်ရှိပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ဖြစ်ပွားခဲ့တဲ့ကိစ္စတွေကိုထုတ်ဖော်ပြောဆိုသင့်တယ်လို့ကျွန်တော်ထင်ပါတယ်ထုတ်ပြောသင့်တာထက်ပိုပြီးတော့အရေးကြီးတယ်လို့ကျွန်တော်တို့ထင်တာကတော့ဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရကအရေးယူဖို့ပါပဲ
နော်ဘီဆိုင်ယာကနေဒါနိုင်ငံရဲ့အထူးကိုယ်စားလှယ်ဘော့ဘရေးရဲ့အစီရင်ခံစာထဲမှာအဓိကအကြံပြုတိုက်တွန်းထားတဲ့အချက်ကတော့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံဖို့လိုလိုလားလားရှိတယ်ဆိုတဲ့အကြောင်းပြသဖို့နဲ့ဒုက္ခသည်တွေကိုလက်ခံလို့တဲ့တခြားနိုင်ငံတွေကိုလည်းရိုဟင်ဂျာတွေကိုလက်ခံရေးကနေဒါနိုင်ငံကနေပြီးတော့တိုက်တွန်းအားပေးဖို့ပဲဖြစ်ပါတယ်ဒုက္ခသည်တွေပြောင်းရွှေ့အခြေချရေးနဲ့ပတ်သက်ပြီးတော့ဘော့ဘရေးရဲ့တိုက်တွန်းချက်တစ်ခုကတော့ဒုက္ခသည်တွေကိုလက်ခံမယ်ဆိုတဲ့အချက်ဟာဆက်ပြီးတော့ဖြစ်ပွားနေတဲ့ဒုက္ခသည်ချက်တဲကိုဖြေရှင်းတဲ့နည်းလမ်းမဖြစ်တဲ့အကြောင်းနဲ့ဒီလိုလက်ခံတဲ့အတွက်ပဋိပက္ခမှာတာဝန်ရှိတဲ့သူတွေကိုအရေးယူဖို့ဆိုတဲ့မြန်မာအစိုးရရဲ့တာဝန်ဟာလဲမိမ့်မိမ့်မသွားသင့်ဘူးလို့ဖော်ပြထားပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။တောင်ငူလေးတဲ့စခန်းဌာနချုပ်ကနေလေ့ကျင့်ပြန်သားနဲ့ F7 လေယာဉ်ဟာမနစ်မနစ်ကဆက်ချိုးရင်းပြီးတော့ပစ်ကြခဲ့ပါတယ်။လေယာဉ်ပေါ်မှာပါတဲ့လေယာဉ်မှူးဘုံမှူးအာကာဝင်းဟာတက်မတော်စစ်ရုံကိုပို့ဆောင်စင်မှာပဲအသက်ဆုံးရှုံးသွားတယ်လို့တက်မတော်ကာဝေးဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။အပြည့်စုံကို VOE သတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
လေးချင်းပြန်တန်းနေတဲ့ F7 အမျိုးအစားလေယာဉ်တစ်စင်းစင်နိုင်ခွဲအချိန်လောက်ကတောင်ငူလီတဲ့စကန်ရဲ့အနောက်ဘက်3မိုင်အကွာမှာရှိတဲ့ကျွန်းကုန်းကြေးရွာနားမှာပြက်ကျခဲ့တာပါလေယာဉ်ပြက်ကျပြီးမကြာခင်မှာပဲအခင်းဖြစ်တဲ့နေရာမှာလုံခြုံရေးတာဝန်ယူနေရတဲ့ကျွန်းကုန်းကြေးရွာအုပ်ချုပ်ရေးမှူးဦးမြတ်တန်းကသူမြင်တွေ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါဗျာဖြစ
်စင်တာတော့သူလေယာဉ်လေးချင်းပြန်တန်းရင်းကနေပြီးတော့ကျွန်တော်တို့ကျွန်းကုန်းကြေးရွာအုပ်စုဒီကုန်းကြေးရွာကတော်ကျွေအိမ်ပေါ်ကိုဖြတ်တန်းသွားပြီးတော့ပေါ့နော်ကျုံကုန်းရဲ့ဒီကုန်းကြီးရဲ့အနောက်ဖက်ကံတို့ချောင်းပြားဥပြုံးရဲ့လေထဲမှာပြက်ကျသွားတာပါခင်ဗျဒီကုန်းလုံးကြီးထွက်သွားပြီးတော့အတန်တော့ကြားတာပေါ့ပောက်ကွဲလိုက်တဲ့အကြမျိုးလိုပေါ့လေငါတော့ဘိုင်းဘိုင်းဖြစ်ကုန်တယ်လေ
အဲ့ဒီလေကြီးလေရင်ပြက်ကျတဲ့နေရာကိုအနီးနားမှာရှိတဲ့ရွာသားတွေလာရောက်ကြည့်ရှုကြတယ်လို့လည်းဦးမြတ်အတန်းကပြောပါတယ်အဲ့ဒီနောက်မှာတော့သူတို့ရွာကပရိတ်တာကနဲ့စစ်စေးရုံကိုပို့လိုက်ကြောင်းလဲဥမြတန်းကပြောပါတယ
်ကျွန်တော်တို့ဒီကကြေးရပရိတ်တာကနဲ့ပေါ့နော်သူ့ဝိုင်းဝန်းဆွဲထုတ်မှပြီးတဲ့ခါကျတော့ဒီစမရစစ်စေးရုံကိုပို့ပို့လိုက်တယ
်တမတော်ကဝေးဦးသီးချုပ်ရုံကတော့လေရင်ဟာဆက်ချွေမှုကြောင့်ပြက်ကျခဲ့ခြင်းဖြစ်ကြောင်းတင်းထုတ်ပြန်ထားပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါတယ်လေရင်မှုပုံမှုအကဝင်းဟာလဲအရေးပေါ်လေထီးနဲ့ခုံထွက်ခဲ့ပေမဲ့တိခိုက်တရားတွေကြောင့်တက်မတော်စီယုံကိုပို့ဆောင်စင်မှာပဲအသက်ဆုံးရှုံးခဲ့ရတယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်အေးခင်မှာဆိုဗီယက်ပြည်ထောင်စုကထုတ်တဲ့ MiG-21 အမျိုးအစားနဲ့တူတဲ့မောင်းသူတယောက်ထဲတာစီးလို့ရတဲ့ DF7 လေယာဉ်ကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာပါ။လေယာဉ်ပြက်ကျပြီးမီးလောင်နေတဲ့ပုံနဲ့တရားတွေရထားတဲ့လေယာဉ်မှူးရဲ့ရုပ်ပုံတွေဟာလည်းအခင်းဖြစ်ပြီးမကြခင်မှာပဲလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပါတယ်။ပြီးခဲ့တဲ့2019ခုနှစ်စက်တင်ဘာလတုန်းကလည်းတက်မတော်လေးချင်းရေးလေရင် G4 တစ်စင်း ARE တိုင်းနယ်ရခိုင်ပြည်နယ်နေဆက်နားမှာပြကြခဲ့ပူပါတယ်။ဒါအပြင်2019ခုနှစ်ဇွန်လအတွင်းမှာမြိတ်မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့ 18 အမျိုးအစားတက်မတော်ပို့ဆောင်ရေးလေရင်ဟာပင်လယ်အတွင်းပြကြခဲ့ပြီးအဲ့ဒီပြကြမှုကြောင့်112ဦးသေဆုံးခဲ့ပါတယ်။2016ခုနှစ်အတွင်းကလည်းတက်မတော်လေရဲ့ Beach 1900D အမျိုးအစားအလက်စားတည်ပို့ဆောင်ရေးလေရင်တစ်စီးဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချိုးရင်းပြီးပြက်ကျမိလောင်သွားခဲ့တာကြောင့်လင်းဘောပါလာသူစစ်သည်5ဦးတေဆုံးခဲ့ရပါတယ
်ကိုကောင်းဆန်ဟိမခင်ဗျအခုတော့နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရပါမယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအပြန့်အလှန်အခွန်အရေးတိုးကောက်ရင်းနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်ပွားမဲ့လာလာတွေတိုးလာနေချိန်မှာနှစ်ဖက်စလုံးကပြင်းပြင်းထန်ထန်ပြောဆိုနေတာတွေတွေ့ရပြီးတစ်ချိန်တည်းမှာပဲအချိန်လေးတွေကိုထိမနိုင်သိမရမဖြစ်အောင်လို့လုပ်ပါမယ်ဆိုပြီးတော့အမကန်ပြောဆိုနေကြတာဖြစ်ပါတယ်ဆိုလာနိုင်မဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံစီးပွားရေးပညာရှင်တွေကြားမှာအမြင်တွေကတော့တိတ်မတူကြပါဘူး။ပီကျင်းကနေ VOA သတင်းတောက် Bill Eight ပြပို့ထားတဲ့သတင်းလွှာတွေပေါ်အခြေခံပြီးတော့ Dr. မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။တရုတ်နိုင်ငံကအမေရိကန်ရဲ့ဤပညာတွေလွှဲပြောင်းရယူနေတယ်လို့ဉာဏ်ပညာအခြေပြုပစ္စည်းမူပိုင်ခွင့်ခိုးယူမှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတ Donald Trump ဟာမ ကြခင်မှာပဲတရုတ်ကိုအေးအေးယူတဲ့အနေနဲ့အခွန်ကောက်ခံမှုအသစ်တွေကျင်းညာမယ်လို့မျှော်လင့်ရပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရမ့်ကအခုလိုပြောကြားခဲ့တာပ
ါ But we have a problem with China they've created a trade deficit and I really
တရုတ်နဲ့ပြဿနာရှိပါတယ်ကုန်သွယ်ရေးကလည်းလုံငွေပြနေပါတယ်ဒါနဲ့ပတ်သက်ပြီးတော့အရင်သမ္မတကိုအပြစ်တင်ရမှာပါလုံငွေကတစ်နှစ်ကိုဒေါ်လာဘီလီယံ500ရှိနေတာပါအဲ့ဒါကြောင့်ဒီလိုနေလို့မရပါဘူးဒါကိုတရုတ်နဲ့လက်တွဲပြီးတော့ဖြေရှင်းနေပါတယ်ဒီနိုင်မှုတွေလည်းလုပ်နေပါတယ်။တရုတ်နဲ့ဆက်ဆံရေးကတိတ်ပြီးတော့ကောင်းတာမို့လို့ဒီတိုင်းဆက်ပြီးတော့ရှိအောင်လုပ်ရမှာပါ။ဒါပေမဲ့လည်းဒီကုန်သွယ်ရေးလုံငွေပြမှုနဲ့ပတ်သက်လို့တခုခုတော့လုပ်ဖို့လိုပါတယ်။နောက်ပြီးတော့တရုတ်နဲ့ညာနာပစ္စည်းပိုင်ဆိုင်ခွင့်ဆိုင်ရာနဲ့ပတ်သက်ပြီးတစ်နှစ်ကိုဒေါ်လာဘီလီယံ200နဲ့300လောက်ကိုရှုံးနေတာပါ
။အမေရိကန်ကရောတရုတ်ဘက်ကပါဆွေးနွေးပြောဆိုမှုတွေနဲ့ညှိနှိုင်းမှုတွေလုပ်မယ်လို့အလေးထားပြောနေကြပေမယ့်ဆွေးနွေးမဲ့အရေးရောင်ကတော့မတွေ့ရတဲ့လောက်ပါပဲအခြေအနေတွေပိုပြီးဆိုးမလောက်အောင်လုပ်မယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကြားအမကန်ပြောဆိုမှုတွေရှိနေပေမယ့်တွက်လို့မရဘူးလို့သုံးသပ်သူကတော့အမေရိကန်နိုင်ငံအိုင်ဝါတက္ကသိုလ်ကစီးပွားရေးပညာရှင်ဒစ်ဆွမ်ဆန်ပ
ါ Right now the markets are
လုံးလုံးစင်မှာတော့ဈေးကွက်ကမတည်ငြိမ်ပါဘူးလေသမားတွေကုန်တွေတွေကလည်းလှုပ်လှုပ်ရှားရှားဖြစ်နေကြတယ်အများစုကတော့အဲ့ဒီလိုဖြစ်နေတာဒီမကြခင်မှာပဲအဆုံးသက်သွားဖို့မျှော်လင့်နေကြတယ်ကျွန်တော်တို့အမြင်ပြောရရင်လက်ရှိအချိန်ကတကယ်တိုက်ပွဲဝင်နေတာပါပဲသူ့နယ်ကို့နယ်ဘောင်တွေဆွဲနေကြတယ်ကျွန်တော်တို့မသိတာကဒါဟာနှစ်ဖက်စလုံးကသူတို့လူချင်းတဲ့အချက်ကိုရဖို့ဘယ်အတိုင်းထာထိသွားကြမလဲဆိုတာပါပဲ
ထရမ့်အစိုးရအဖွဲ့ကအခွန်ကောက်ဖို့လှုပ်ဆောင်တာမှန်သမျှကိုအလားတူတံပြန်လှုပ်ဆောင်မယ်လို့တရုတ်ဘက်ကပြောပါတယ်အမေရိကန်ကတမ္မနီနဲ့အလီမီနီယံပစ္စည်းတွေအပေါ်မှာအခွန်ကောက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကဒီသတင်းပတ်ထဲမှာပဲတစ်တီးတစ်ဆိတ်ဝတ်သားဝိုင်းအက်သနောတမနီနဲ့အလူမီနီယံပစ္စည်းတွေပါဝင်တဲ့ပစ္စည်း128မျိုးအတွက်အခွန်25ရာခိုင်နှုန်းအထိတိုးပြီးကောက်ခဲ့တာပါတရုတ်ရဲ့အခုလိုလှုပ်ဆောင်မှုဟာသူလှုပ်ဆောင်နိုင်တဲ့အတိုင်းအတာထိမလှုပ်သေးပဲထိမ့်သိမ့်သိမ့်သိမ့်လှုပ်တာကိုပြနေတယ်လို့တရုတ်စီးပွားရေးပညာရှင်ဟူဂျန်ဒိုးကပြောပါတယ
်ဒီကိစ္စတုံးကွာအဲဆွေးရမယ်ကွာတရားန်တာ
ဥပမာပြောရရင်တရုတ်လက်ထက်မှာအမေရိကန်စီးကနေဝယ်ထားတဲ့အမေရိကန်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေစီးကနေထောက်ချတဲ့ငွေချီးစာချုပ်တွေအများအပြားရှိနေတယ်လို့ဘဝင်းကုမ္ပဏီကလင်းရင်တွေဝယ်ယူတာနဲ့ပဲပုတ်ပဲလို့ကုန်ပစ္စည်းတွေအများအပြားဝယ်ယူသူလည်းဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်အခုလိုတရုတ်ဘက်ကတုံ့ပြန်တာဟာကုန်သွယ်ရေးအရာလုတ်တာလို့မြင်ကြပေမဲ့တကယ်တော့နိုင်ငံရေးကစားကွက်ကိုစဉ်းစားပြီးလုတ်တာပါလို့လည်းပြောသွားတာပါတကယ်တော့တရုတ်ပထမဆုံးအခွန်တိုးခေါက်တဲ့ပစ္စည်းတွေကိုကြည့်ရင်နိုင်ငံရေးအကွက်ကိုပါမြင်နိုင်ပြီးအများစုဟာစိုက်ပျိုးရေးထွက်ကုန်နေမှုတခြားဈေးကွက်တွေကနေအချိန်မီအစားထိုးတင်သွင်းနိုင်တာပါနောက်တစ်ချက်ကလက်ရှိတရုတ်နိုင်ငံဆိုင်အမေရိကန်သံတမန်ကြီးဟာအရင် Iowa ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ Terry Branstad ဖြစ်တယ်လို့ Iowa ပြည်နယ်ဟာလည်း Trump သမ္မတဖြစ်ဖို့အတွက်ခိုင်ခိုင်မာမာထောက်ခံတဲ့ပြည်နယ်မျိုးတရုတ်ကအခွန်တိုးကောက်တဲ့ထဲမှာအက်သနောပါနေတာဖြစ်ပြီးပြောင်းအဓိကထွက်တဲ့ Iowa ပြည်နယ်ဟာအက်သနောကိုလည်းအဓိကထောက်နိုင်တာမျိုးဒီပြည်နယ်အတွက်ထိခိုက်နိုင်တယ်လို့စီးပွားရေးပညာရှင်ဆွမ်ဆန်ကပြောပါတယ်တချို့လေလာသုံးသပ်သူတွေကတော့တကယ်လို့အမေရိကန်သမ္မတထရမ့်သာအမေရိကန်ရဲ့နည်းပညာလွှဲပြောင်းပေးမှုနဲ့ညာနာပစ္စည်းမူပိုင်ခွင့်ခိုးယူမှုပေါ်ပြစ်မှတ်ထားလာခဲ့မယ်ဆိုရင်တော့ကုန်သွယ်စစ်ပွဲဟာမလွဲမသွေဖြစ်လာနိုင်စေမယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့တချို့ကလည်းသမ္မတထရမ့်ဟာဒီလောက်ထိပြင်းပြင်းထန်ထန်တော့မလုပ်တော့ဘူးလို့ယုံကြည်ကြတယ်လို့သူ့ကိုထိခိုက်လာနိုင်မယ်ဆိုရင်တော့နောက်ဆုတ်နိုင်တယ်လို့ဆိုပါတယ်။ဘာပဲပြောပြောတနင်္လာနေ့မှာ American Stock Share ဈေးတွေထပ်ပြီးထိုးကျခဲ့တယ်လို့အင်္ဂါနေ့မှာတော့အာရှနဲ့ဥရောပ Stock Share ဈေးတွေဆက်ပြီးကျဆင်းနေတာဖြစ်ပါတယ်
။ဒေါက်ကင်မျိုးတက်ပြောပြသွားတာပါ။အစောပိုင်းမှာ Facebook ကနေထုတ်လုပ်တဲ့အတန်ချိုးရင်းမှုအတွေ့တောင်းပန်အပ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်မြန်မာဘက်က2018ခုနှစ်ဧပြီလ4ရက်ဘူရူနီမနက်ဖက်အစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်လက်ရှိထုတ်နေစေလိုင်းဒိုမီတာလိုင်းနေအပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကလည်းတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ Facebook ဆွေးနွေးတာကလည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာဆိုရင
်အင်တာဗျူးဆိုရအနေနဲ့သူက policy အားလုံးကိုဘဟုဝတ်တိုက်ထုတ်ကြတာတိတ်များလုံးအောင်ကြည့်ရအောင်ဘဟုဆိုတော့
ဒါတော့တိုက်ရိုက်လီလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာပါဒါ့အပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်းဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာနဲ့အတူကောက်နှုတ်တင်ပြပေးပါမယ်ဒေါ်ဆန်းစုကြည်ရဲ့ဆန္ဒအတိုင်းလုပ်ပေးမဲ့သူကိုပွဲထုတ်လိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Editor အဘကို The Straits Times သတင်းစာမှာဖတ်ရှုရပါတယ်။ဒေါ်ဆန်းစုကြည်ဟာသူမရဲ့နိုင်ငံရေးဩဇာအာဏာပုံမခိုင်မာစေဖို့အတွက်နှစ်ကာလအတန်ကြာကလေးကသူမပေါ်တစ္ဆာရှိရှိဆောင်ရွက်ခဲ့သူဥဝင်းမြင့်ကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်လိုက်ပါတယ်။သူမကတော့စစ်တပ်ကနေရေးဆွဲထားတဲ့အခြေခံဥပဒေအရအမြင့်မားဆုံးရာထူးအဖြစ်သတ်မှတ်ထားတဲ့သမ္မတရဲ့နောက်ွယ်ကနေအာဏာရယူထားစေဖြစ်ပါတယ်။ဒုတိယသမ္မတ၃ဦးလေးကနေသမ္မတအတစ်ကိုလွှတ်တော်အတွင်းရုပ်ပြမဲခွဲရွေးကောက်ပွဲကနေတင်မြှောက်လိုက်တာဖြစ်ပါတယ်။သမ္မတအတစ်ရဲ့နောက်ခံတမိုင်းနဲ့အကြီးချင်းတွေကိုကြီးညာခဲ့ခြင်းမရှိပါဘူး။ရိုဟင်ဂျာရေးကိစ္စလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်နှုတ်ကပ်မှုတွေတိုးလာနေတဲ့ကိစ္စလေးလံနှီးကွေးနေတဲ့နိုင်ငံရဲ့စီးပွားရေးစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေကြားမှာဖြစ်ပေါ်နေတဲ့ပြည်ပခဆရာတွေပေါ်သူ့အနေနဲ့ဘလို့ရက်တီမလဲဆိုတာတွေကိုကြီးညွှန်းပြောဆိုတာမျိုးလည်းမတွေ့ရဘူးလို့យေတာထားပါတယ်။စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေနဲ့မြန်မာနိုင်ငံရေးကိုကျိုးကန်ချေလည်နေတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာသူမရဲ့ကလေးတွေဟာနိုင်ငံခြားသားဖြစ်နေတဲ့အတွက်တမရရာဒူးဆက်ခံခွင့်မရှိပါဘူး။2015ခုနှစ်ရွေးကောက်ပွဲမှာသူမရဲ့ NLD ပါတီအပြတ်အသတ်အနိုင်ရရှိခဲ့ပြီးတဲ့နောက်အခြေခံဥပဒေထဲမှာကန့်သက်ထည့်သွင်းထားခြင်းမရှိတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ရာဒူးကိုရယူပြီးတော့သူမဟာတမရအထက်မှာရှိနေမှာဖြစ်တယ်လို့ကြေညာခဲ့တာပါ။ထင်ရဆိုင်ပြုလုပ်တတ်တဲ့အုပ်ချုပ်ရေးပုံစံကလည်းအမြင့်တွင်နေပြီဖြစ်ပါတယ်အခြေခံဥပဒေကအစိုးရကိုနှစ်ပိုင်းခွဲထားပြီးတော့ကာကွယ်ရေးဦးစီးချုပ်ဟာလွှတ်တော်ရဲ့ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့အရေးပါတဲ့ဝန်ကြီးနေရာ၃နေရာကိုခန့်အပ်ရမှာဖြစ်ပါတယ်ဒါတွေကိုကြည့်လိုက်ရင်ရက်သားအုပ်ချုပ်ရေးဆိုတာမရှိပါဘူးတမနာရာထူးကိုရရှိလိုက်တဲ့ဆိုပေမဲ့အာဏာခွဲဝေရေးမှာမျက်တပ်မှုမရှိပါဘူးနိုင်ငံရေးမှာစစ်တပ်ကအရေးပါတဲ့အခန်းကဏ္ဍကိုထိန်းချုပ်ထားစေဖြစ်ပါတယ်မူဝါဒရေးရာပြောင်းလဲဆိုတာကလည်းဖြစ်လာပွဲမရှိပါဘူးအခြေခံဥပဒေရကတော့သမရဟာနိုင်ငံရဲ့အထွတ်ထိပ်ခေါင်းဆောင်နဲ့အစိုးရရဲ့အကြီးအကဲလို့ဆိုထားပြီးတော့ဩဇာအာဏာအရှိဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။တကယ်တမ်းမှာတော့မိဂါမတ်တာလောက်သာရှိပြီးဒေါ်ဆန်းစုကြည်နဲ့စစ်တပ်ကြမှာအဆင်ပြေအောင်ကြိုးပမ်းနေရမယ့်အနေအထားပဲရှိတယ်စသဖြင့်ရေးသားထားပါတယ်
။ရခိုင်ပြည်နာအစိုးရလင်းဖြစ်စင်းလို့မရဆိုတဲ့ခေါင်းစဉ်နဲ့ Channel News Asia မှာရေးသားထားတာဆက်လက်တင်ပြလိုပါတယ်။ဒီပခရရဲ့ဒဏ်ခံထားရတဲ့ရခိုင်ပြည်နယ်အခြေအနေဟာသမိုင်းကြောင်းအရနယ်ဆိုင်မှုနဲ့အတူလူမှုအသိုင်းအဝိုင်းတွေအကြားရှုပ်ထွေးတဲ့ပဋိပက္ခတစ်ခုဖြစ်နေတဲ့အတွက်အစောတလင်းဖြစ်စင်းဖို့နီလမရှိဘူးလို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ပြောကြားလိုက်ပါတယ်။စင်ကာပူမှာရောက်ရှိနေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းနဲ့နိုင်ငံသားရဲ့ဝန်ကြီးဟောင်းဆရာကီယာဆာဒီယာထိုင်းနဲ့တွေ့ဆုံစဉ်အခုလိုပြောကြားလိုက်ကြလို့ဆိုပါတယ်။ဒေါက်တာဆရာကီယာဟာရခိုင်ပဋိပက္ခအကြံပေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။လက်ရှိအခြေအနေပုံမဆိုးရွားလာစေမဲ့လောက်ရကူဘဲအာလုံကရှောင်ကျင်ပြီးစာနာမှုအထောက်အပံ့တွေအမှန်တကယ်လိုအပ်နေသူတွေလည်းထွက်ရောက်ရှိရဟာလက်လောဦးစားပေးဖြစ်တယ်လို့လည်းစင်ကာပူနိုင်ငံသားဝန်ကြီးဒေါက်တာဘာလာခရစ်စတန်ကပြောတယ်လို့ဆိုပါတယ်ဒီပြဿနာဖြစ်ရှင်းဟာပတ်သက်နေသူအာလုံတို့ရဲ့တာဝန်ဖြစ်တယ်ပြဿနာအခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့အတွန်းရှိကြမဲ့ပြည်လည်မှုရရှိနိုင်ဖို့အာလုံပူပေါင်းဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူကပြောပါတယ်အစောတလင်းဖြေရှင်းမှုကတော့မဖြစ်နိုင်ပါဘူးတဲ့ဒေါက်တာဆရာကီယတ်ဦးဆောင်တဲ့အကြံပေးအဖွဲ့ဟာကော်ဖီအာနန်ကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေကိုဘယ်လိုဆက်လက်ဆောင်ရွက်ရမလဲဆိုတာအကြံပေးနိုင်တယ်။မြန်မာအစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်တော့ဖို့လိုအပ်တယ်လို့လည်းသူကအပြစ်တိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရအနေနဲ့လည်းဘင်္ဂလားဒေ့ရှ်နဲ့ထိထိရောက်ရောက်ဆွေးနွေးပြီးဒုက္ခသည်တွေကိုသူတို့ဆန္ဒအလျောက်ပြန်လာရင်လုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိဖြစ်နိုင်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့စင်ကာပူဝန်ကြီးကဆိုပါတယ်။စင်ကာပူဟာအာဆီယံအဖွဲ့ဝင်မိတ်ဆွေနိုင်ငံတစ်ခုအနေနဲ့ မြန်မာနိုင်ငံတည်ငြိမ်ပြီးတရားမျှတရေးတရားဥပဒေစိုးမိုးရေးရခိုင်ပြည်နယ်တည်ငြိမ်ဖွံ့ဖြိုးရေးတို့အတွက်ထောက်ခံဆောင်ရွက်သွားမယ်လို့ပြောပါတယ်။တချိန်တည်းမှာပဲဒေါက်တာဆူရကီယာကလည်းရခိုင်ပြည်ထနာကိုမြန်မာအစိုးရကကင်တွယ်ရမှာအာဆီယံကပုံမတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့လိုအပ်တယ်။ရခိုင်ပြည်နယ်ကျန်းမာရေးစောင့်ရှောက်မှုအခြေအနေကောက်မွန်အောင်ကူညီဖို့လိုအပ်တယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှဒုက္ခသည်တွေကိုပြန်လည်လက်ခံပြီးယာယီထားရှိမဲ့စခန်းတွေကိုပိတ်ပစ်လိုက်ပြီးဖြစ်တဲ့အတွက်ရိုဟင်ဂျာတွေဟာစခန်းမှနေရမလို့ပဲသူတို့အိမ်တွေကိုတန်းပြန်သွားနိုင်မှာဖြစ်တဲ့အတွက်ပြန်လာကြလိမ့်မယ်လို့လည်းမျှော်လင့်တယ်ပြောကြောင်းရေးသားထားပါခင်ဗျာ
ဒါတော့နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းအရာတွေကစိတ်ဝင်စားစရာတွေကိုကောက်နှုတ်တင်ပြခဲ့တာပါအခုဆက်ပြီးတော့နားဆင်ရမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အသုံးနှုန်းတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေပါတယ်
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက s p r e a d spread ကဖြန့်နာ o n e s e l f oneself ကကိုကိုကို t o o 2 t h i n thin too thin ရသိပ်ကိုပါလွှားတာဆိုတော့သစုထုံရဲ့ဓာတ်ရိုက်အသေးပဲကတော့ကိုကိုကိုသိပ်ကိုပါလွှားအောင်ဖြန့်လိုက်တာပေါ့တကယ်တော့လူခန္ဓာကိုယ်ကိုပါအောင်ဖြန့်လိုက်လို့မရပေမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူဦးအနေနဲ့မနိုင်မနှင်းယူထားလို့ကျမတို့မြန်မာစကားအရတာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းဒီတိုင်းပါပဲဟိုဟာလဲလှုပ်ခြင်းဒီဟာလဲလှုပ်ခြင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
As chief executive of the company Mr. Green has spread himself too thin No wonder he's always looking tired
ကုမ္ပဏီရဲ့ဥက္ကဋ္ဌအနေနဲ့ Mr. Green ကမနိုင်တာဝန်တွေထမ်းနေတယ်လीဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းပါဘူးဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ As chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
တာဝန်တွေကိုလူဦးအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
။ Spread oneself too thin.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်နားဆင်ကြပါခင
်ဗျမင်္ဂလာပါခင်ဗျာကျွန်တော်တို့ဒီအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရဖွဲ့စည်းနိုင်ခဲ့တာခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြည့်ခဲ့ပါပြီ။မကြသေးခင်ကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြီးတော့ဒီနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးတော့သူမိကုံးပြောသွားတာရှိပါတယ်။အဲ့တော့ energy အစိုးရအနေနဲ့ဒီနှစ်နှစ်တာကာလအတွင်းမှာသူပေးခဲ့တဲ့ကတိကဝတ်တွေကိုဘယ်လောက်ထိအကောင့်ထဲပေါ်နိုင်ပြီလဲ။နောက်တစ်ခုအစိုးရတရရဲ့စွမ်းဆောင်နိုင်ရည်ဘယ်လောက်ထိရှိနေပြီလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။နှစ်ဦးစလုံးကတော့သတင်းစာဆရာတွေပါ။ပထမတူကတော့ဒီယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အင်တာဂျုတ်ဖြစ်ပါတယ်ကုသက်စင်ဖြစ်ပါတယ်နောက်တူကတော့ဒီနိုင်ငံဆောင်ပါတွေရေးသားနေတဲ့ NHK သတင်းဌာနကုတီဟာပါအာကျွန်တော်ဒတ်လောကုသက်စင်လီလိုင်းပေါ်မှာရှိပါတယ်ခင်ဗျာကုသက်စင်ကြားပါလားခင်ဗျာဟုတ်ကဲ့ကုသက်စင်ခုနကကျွန်တော်ပြောသွားလို့ပါမြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရပေါ့နော်အစိုးရကိုတင်မြှောက်ခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားပါပြီအစိုးရတတန်းနှစ်နှစ်တတန်းကာလအတွင်းမှာသူတို့ရဲ့ဦးစားပေးလုပ်ငန်းတွေကညီငယ်ရေးလုပ်ငန်းဖွံ့ဖြိုးရေးလုပ်ငန်းတို့ပြောခဲ့တာရှိပါတယ်ခင်ဗျာကျွန်တော်ရင်ဆုံးenergy အစိုးရကပေးခဲ့တဲ့ကတိကဝတ်ပေါ့အဲ့ဒါနဲ့ပတ်သက်လို့ဘယ်လောက်ထိသူတို့ပြည့်မီအောင်ဆောင်ရွက်နိုင်ပြီလဲကိုတက်စင်သုံးသပ်ပေးပါဦ
းသမရဥခင်ကျော်ဦးဆောင်တဲ့အစိုးရဆက်လာတဲ့အချိန်မှာသူတို့ကသူဥတီနန်းချက်သုံးခုကိုဆက်မချေပါလေနောက်တစ်ခုကတော့အမှုကကျန်တဲ့တင်ပြနေတဲ့ပြည်ရင်းနေကြီးနံပါတ်2ကတော့ဒီမိုကရေစီဆွေးနွေးပြောင်းလဲပြီးထောက်ရေးနောက်တစ်ခုကတော့ကျွန်တော်စီစီမရရဲ့ဒုမှုစီပေါ်ပေါ်တူတက်မြန်မာရေးဆိုပြီးတော့ချက်သုံးချက်ကိုသူချမှတ်ဆောင်ရွက်ခဲ့ပါတယ်အဲ့ဒီချိန်မှာကျွန်တော်တို့နှစ်နှစ်တင်းတင်းကြည့်တဲ့အချိန်မှာတို့ရပါလို့နိုင်ရလေဆိုရခါကျတော့ကျွန်တော်တို့စစ်စစ်ချင်းစစ်စမ်းစစ်ကြည့်တဲ့အခါကျတော့ပုံမှန်ဆုံးတစ်ခုနေနေရ27တင်းလို့အငင်းငယ်ညီတာကံပေါ့အဲ့ဒီညီတာကနှစ်ခုကိုကျင်းပနိုင်ရပါမှာတစ်ခုကတော့2016အော်ဘူကမှာကျင်းပပြီးတော့ဒုတိယ ဒီတော့ကံကတော့2019ဇူလိုင်လမှာပြန်မနိုင်ခဲ့ပါအဲ့နှစ်ခုပါအဲ့နှစ်ခုကဒုတိယအကြိမ်ပြင်ပတဲ့ဒီတော့ကံမှာတော့သူတို့ကတိုင်းရင်းသားတွေနဲ့သဘောတူညီချက်38ချက်ကိုရယူခဲ့တယ်လို့ရယူနိုင်ခဲ့တယ်လို့အာဒါတော့ဟိုသိရပါတယ်အဲ့ထဲမှာအဲ့38ချက်ရယူနိုင်ခဲ့တယ်ဆိုပေမဲ့လည်းအဲ့38ချက်ဟာ NC မှာပါဝင် NC မှာရှိတဲ့ဟုတ်ဒီဆုံးဖြတ်တဲ့ဆုံးဖြတ်တဲ့တိုင်းဟုတ်ခဲ့တာမဟုတ်ဘူးဆိုပြီးတော့လေဝပန်မှုကြီးရှိနေခဲ့ပါတယ်ဒါတော့ဒီနေ့နဲ့ပတ်သက်ပြီးတော့အောင်မြင်မှုလို့ပြောရမယ့်အချက်တစ်ခုပါနောက်တစ်ခုကတော့အဲငင်းငင်းနဲ့ပတ်သက်ပြီးတော့ပဲ NC ပါချုပ်ကမွန်ဒီဒီပါတီနဲ့လောက်ဒီဆက်တဲ့အစည်းအဝေးနေပြီးတော့အစိုက်သေးခင်ရပဲ NC ပါချုပ်မှာပုံမှန်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဟာဒုတိယအောင်မြင်မှုလို့ပြောရမယ့်အချက်ပါနောက်တစ်ချက်ကတော့ဒါရောင်စံသူကြီးစီးခဲ့ဂျပန်ကပဲပြောသွားခဲ့တဲ့ငင်းငုံနဲ့မှာပါပါတယ်အာဘုံမပြန်လို့လေရပြင်းနောက်ပိုင်းမှာပေါ်ဆုံးတင်ရတဲ့စံပြုံးမှုအမြင့်မဆုံးရောက်ခဲ့လို့ပြောပါတယ
်ခုနကပြောလို့တကယ်တမ်းသူတို့ပြောသွားတဲ့အထက်မှာဒီဖွဲ့စည်းပုံပြင်ဆင်ရေးပေါ်ဒီ NLD ရဲ့ကတိကွေတွေမှာဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စလည်းပါပါတယ်ဒါကိုတကယ်တမ်း NLD ကဘယ်လောက်ထိသူတို့အစိုးရအနေနဲ့လှုပ်ဆောင်နိုင်ခဲ့ပြီလဲခင်ဗျာ
အရင်ကတော့သူကဖွဲ့စည်းပုံပြင်ဆင်ရေးကိုဦးစားပေးအနေနဲ့တစ်ဆောက်လုံးပေါ့နော်အနာပြခင်ရောအဲအနာရခါစားခြင်းရောပြောခဲ့ပြီးမြေနောက်ပိုင်းမှာဘယ်လိုဖြစ်သွားလဲဆိုတဲ့ခါကျတော့CNC လမ်းကြောင်းကတစ်ဆင့်ခြေကံဥပဒေပြင်ဆင်ရေးဆိုတဲ့ရင်းချမ်းရေးရမှခြေကံဥပဒေအခွင့်အရေးခြေကံဥပဒေပြင်ဆင်နိုင်မယ်ဆိုတဲ့ပုံစံမျိုးကိုဒါပြောနောက်ပိုင်းတော့ရှင်းလင်းပြောဆိုလာခဲ့တာပေါ့နော်အဲ့တော့ဥက္ကဋ္ဌကလည်းအရင်တော့ဥက္ကဋ္ဌဝင်းမြန်ကလည်းတော်သားစုကြီးကလည်းဒီလိုပြောလာခဲ့တယ်ပေါ့ဒါဆိုတော့ကျွန်တော်တို့က NC လမ်းကြောင်းရင်းချမ်းရမှ2008တင်နိုင်တယ်ဆိုတဲ့ဟာကအခုနောက်တစ်ခုကအပြန်အလှန်ဆက်ဆက်နေတဲ့အခါကျတော့ဒီ2008ခြေကံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စတတော်ပြောဆိုတာဖြတ်ပြီးတော့ဝေဝါးနေတဲ့အချိန်မျိုးရှိရလို့ကျွန်တော်စဉ်းစားဟိုကွန်းတုံးတက်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကုတက်စင်လီလိုက်ပေါ်မှာခဏနေပြအောင်ခင်ဗျာကျွန်တော်ကုတီဟာဖုန်းခေါ်လို့မရပါဘူးဒါပေမဲ့ကျွန်တော်တို့လက်တော့လက်ရှိဒီ VOE ရန်ကုန်ရုံးမှာတာဝန်ကျနေတဲ့ကုဇော်ဝင်းလှိုင်ရှိပါတယ်ကုဇော်ဝင်းလှိုင်ကတော့လက်တွေ့ဒီလူလူချင်းတွေလည်းအဲ့ဒီမှာမျက်မြင်ရှိထားတော့ကုဇော်ဝင်းလှိုင်ကြားပါလားခင်ဗျာ
ဟုတ်က
ဲ့ကုဇော်ဝင်းလှိုင်ရဲ့ခုနကကျွန်တော်ပြောတာတော့အဓိက Energy အစိုးရ2ပြည့်ပေါ့နော်2ပြည့်မှာလူလူကမျှော်လင့်ထားတာလည်းရှိတယ်အဲ့တော့2ပြည့်အချိန်ကာလမှာကုဇော်ဝင်းလှိုင်ကလည်းရန်ကုန်မြို့မှာရှိတယ်မြန်မာပြည်နှက်မှာလည်းမကြခင်ရပ်ပိုင်းကပဲတွာလာခဲ့တယ်ဆိုတော့လူတွေရဲ့မျှော်လင့်ချက် Energy ပေါ်တန်ဖိုးထားမှုအရင်ကထက်ဆိုင်ဆိုလိုတာကအရင်တုန်းကတကယ့်ကိုလူတွေရဲ့လေလေလေထောက်ခံမှုနဲ့တက်လာတယ်အဲ့တော့ထောက်ခံမှုကျသွားလားထောက်ခံမှုလျော့လာလားရေဘူးကတာမန်ပြည်သူတွေရဲ့အမြင်မှာဘယ်လိုရှိပါလဲခင်ဗျာ
အာကျွန်တော်တွားပြီးတော့တွေ့ထိရသလားလူတို့ပြောရမယ်ဆိုရင်တော့ရိုးရှင်းရှင်းပြောရမယ်ဆိုရင်တော့ဟို energy ပေါ်ထောက်ခံမှုကတဖြည်းဖြည်းကျလာတယ်လို့ပြောလို့ရမယ်။ဒါဆိုတော့လူတို့ကသူတို့ဟိုမျောလင့်ခဲ့တယ်ဟိုမျောလင့်ချက်ကြီးကြီးထားပြီးတော့ဒီ energy ဆိုတော့တင်ပေးခဲ့တယ်။ဒါပေမဲ့ဟိုမျောလင့်ထားသလားဖြစ်မလားဘူးပေါ့နော်။သူတို့လူတို့ကဒါအချိန်တိုင်းတာတကူဒီသူတို့အနေနဲ့စောင့်ရမယ်။အန္တရာလည်းအရင်ကဒီစိုးမွေတွေကိုဟိုအမွေဆက်ခံလိုက်ရတယ်ဆိုတာကိုလည်းသူတို့နားလည်ပါတယ်ဒါပေမဲ့အခုကအကောင့်ထဲပေါ်ပြလောက်เสียလက်စွပ်လက်ကမ်းပြเสียတခုမှမရှိပေါ်မရှိသေးသလိုဖြစ်နေတော့လူတို့ကတော့နည်းနည်းစိတ်ပြက်နေတာတော့အမှန်ပဲဗျာ
ပြောင်းလဲခြင်းတန်ပြီဆိုတဲ့ကြွကြော်တာနဲ့ energy ဆိုတာတက်လာခဲ့တော့ပြောင်းလဲလာပြီဆိုတဲ့အနေထားပေါ့နော် sense ပေါ့နော်အသိပေါ့ပြောင်းလဲနေပြီလားဆိုတဲ့ဟာလူတို့ကြားထဲမှာဘယ်လိုအမြင်ရှိလဲခင်ဗျာလက်ရှိ energy အစိုးရလက်ထက်မှာ
အစိုးရပြောင်းသွားတာတော့မှန်နေpolicy ရတော့၎င်းဒီလှုပ်ထုံးလုပ်မှုတွေရတော့၎င်းဟိုလက်ရှိအစိုးရကျင့်သုံးနေတဲ့ဒီလမ်းကြောင်းအရတော့၎င်းပြောင်းလဲတာကိုသူကမတွေ့ရဘူးဥပမာဆိုလို့ရှိရင်အခုလက်ရှိဒါဟိုလက်ရှိ energy အစိုးရအနေနဲ့အရင်တည်တဲ့ဥပဒေတွေကိုပဲဆက်ပြီးတော့ဆုတ်ကင်ထားတာတွေ့ရတယ်အများစုတိတာထင်ရှားတဲ့ကိစ္စကတော့သူငိမ့်စုစီလို့ခေါ်တဲ့ဒီလွတ်လပ်စွာစီတန်းလက်လက်ဝင်ကိစ္စနဲ့ပတ်သက်လို့အဲ့ဒီကိစ္စမှာတော်တော်လေးဟိုသူပညာရအတိုင်းဝိုင်းမှာကောတော်တော်လေးမကြည်မလဲရှိကြတယ်ပေါ့နော်အစားမကြေကြဘူးဒီကိစ္စနဲ့ပတ်သက်လို့ဒါကိုကြီးကြီးအားဖြင့်အနေဒီဆိုရဟာဥပဒေအစ်စ်တွေကိုမပြထားနိုင်တဲ့ပြင်ရှိပြီးသားဥပဒေဟောင်းတွေလည်းပြင်ဆင်နိုင်ခြင်းမရှိသေးဘူးပေါ့နော်ဟိုတိတာတဲ့ပြောင်းလဲမှုဖြစ်ပေါ်လာတဲ့အဆင်ရောက်အောင
်ဟုတ်ကဲ့ခင်ဗျအာကုသက်စင်ရောကုဇုံဝင်းလှိုင်ရောလီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျကျွန်တော်တို့ရှင်တွေလှည့်ပြီးကြပါလေရေစုံကုတင်သေးဝင်းပြည်မျိုးပါပါကုတင်သေးဝင်းတူတူတုတ်ဆွနွေးမင်းများလို့ရပါတယ်ခင်ဗျကုဇုံဝင်းလှိုင်ရှိပါတယ်ကုသက်စင်ရှိပါတယ
်ဟုတ်ကဲ့ကြောင်းလေးကတော့ကျွန်တော်ပြောရမယ်ဗျတိုင်းပြည်ရဲ့ပြောင်းလဲကအကုန်လုံးပြည်ရဲ့အတိုင်းပဲနေပေါင်းခွန်ဇွန်ဝင်တော့ပြည်လာတာဆိုတော့ဝုန်းတိုင်းတော့ပြောင်းလဲမှာမဟုတ်ဘူးဒါတော့ကျွန်တော်ရသအစိုးရကအခုမှကျွန်တော်တို့ပြန်စားတဲ့အချိန်မှာအရင်ဆုံးတော့ကျွန်တော်တို့ကပလန်တွေဆွဲနေရအောင်ပါပဲစီဝါရေးကြီးလည်းပဲ2016ဘတ်ဂျက်မှာကအရင်ဆုံးကထုတ်သွားတယ်ကျွန်တော်နောက်ဆုံးက2019မှာစားရတယ်အစိုးရကတည်းကဘတ်ဂျက်သုံးရတာတစ်နှစ်ပဲရှိသေးတယ်အဲ့တော့ဘယ်လောက်ပြောင်းလဲမယ်စီဝါရေးမှာဒါနည်းနည်းတော့ကိုကျင်းစာစီခြင်းနဲ့ပေါ့ဗျာဒီလိုတွေညှော်လင့်ချက်တွေကတော့ရှိသေးပဲကျွန်တော်တို့ကအောက်ခြေပြည်သူထဲမှာနေတာဆိုတော့အကုန်လုံးသိတယ်2020ကျရင်ပြည်သာထင်ရှားပါလိမ့်မယ်အန်အေဂျီကိုစိတ်မပြတ်ဘူးပြတ်တယ်ဆိုတာတော့ပြည်သူတွေနားတယ်ညှက်ကြီးတွေနားတယ်ပွင့်ကုန်ပြီ
ကိုတင်ထင်းဝင်းကတော့တော့ကောင်းမြင်တယ်ပေါ့နော်နောက်တယောက်တော့ရှင်လှည့်ပေးကြပါလေကိုတင်မောင်ဝင်းကြပါလားခင်ဗျာကိုတင်မောင်ဝင်းဆွေးနွေးလို့ရပါတယ
်ကောင်းရတော့ကျွန်တော်တို့တော်တော်လေးတော့ရေဆိုးရောင်းနေတဲ့အခုကဆက်ဆက်တော့မခံဘူးခင်ဗျာတော်တော်လေးကောင်းတယ်ပါကျွန်တော်တို့ကလည်းတော်တော်ဆင်းရဲကြတယ်ကြပါလေရောင်းရပေါင်းစိတ်တော့ကျွန်တော်တို့ကလည်းလမ်းမဆက်တော့ရေမကောင်းဘူးစီလာရေမကောင်းဘူးအခုဆိုလို့ကျွန်တော်တို့ဒီစိတ်တော့တို့တာဆိုလို့ကျွန်တော်တို့ပတ်ဖို့နဲ့ထုတ်နေပြီအရင်ဒီကအုတ်ဆုံးရပြီမှာပတ်ဖို့နဲ့တင်လိုက်အတင်းအတင်းလေးအခုထောက်ပြီးတယ်ကျွန်တော်တို့ကဆိုလို့ကျွန်တော်တော်ဆင်းရဲတဲ့အထက်တန်းကျောင်းလေးဖြစ်တယ်ဘာကလို့လို့ကျွန်တော်ဇာကွာတစ်ခါနေပြီးတော့ရောအဆောင်အဆောင်လားတက်ဖို့ဘယ်ရတော့လဲဆောင်းလို့ရတယ
်ဟုတ်ကဲ
့အခုတည်းကဒီဘက်ရောအထက်တန်းကျောင်းကိုတပန်ကျောင်းတိကြီးတူလူတွေတင်းတော့ငါတက်လည်းဆောင်းနေပြီဒါတော့ကျွန်တော်တို့ဆိုရဲဒါသာသာပြန်ပါတော်တော်လေးပြောင်းလိုက်တယ်လို့ပြောမယ်ဒီလိုလိုကဆက်ကြည့်ရဆုံးအန်ဂျရီပါအန်ဂျရီပဲ
ဟုတ်ကဲ့
ဆက်ကြရအောင်
ကျွန်တော်နောက်တော့ရှင်းတူလှည့်ပေးကြပါလေခင်ဗျာအကိုနေဦးလေးမှာ
ကျွန်တော်ကတော့တိတ်ရေရရအကြောင်းလဲတဲ့လို့မထင်သေးပါဘူးညာဘာဖြစ်လို့လဲဆိုတော့အဓိကအကြဆုံးကတော့စီးပွားရေးပေါ့နော်စီးပွားရေးလောက်တာကင်တာတွေကတော့ကျွန်တော်တို့ညောင်းမှန်းထားသလိုမဖြစ်ဘူးလို့ပဲကျွန်တော်ထင်ပါတယ်ဗျဥမာတစ်ခုဆိုပါစို့ဗျာအာဒီနေ့လေးပဲကျွန်တော်ဆိုရင်စင်ကာပူနိုင်ငံနေပြီးတော့ကမာဂျီကိုကျွန်တော်သက်သုံးလုံးပို့ခြင်းနဲ့ဗျာသက်သုံးလုံးပို့ခြင်းနဲ့အခါကျတော့သူတို့ဟိုထုံးစံအတိုင်းပေါ့ဗျာဟိုအင်ပို့လိုင်ရှင်ပေါ့အင်ပို့လိုင်ရှင်ကကျွန်တော်ကိုယ်တိုင်ဟိုလုံးလို့မရဘူးပေါ့ဗျာငားတယ်ပေါ့ငားတဲ့အခါကျတော့ငားရင်းကြတယ်ပေါ့ကျွန်တော်သက်သုံးလုံးကိုကျွန်တော်တတိယကျွန်တော်ပေးလိုက်တာမှာစင်ကာပူတစ်ဆောင်ကြတယ်အခုရန်ကုန်ကိုရောက်ဖို့အတွက်ကိုကုန်ကြမဲ့စရာတတဲဝါပေါ့နော်ဟိုစင်ကာပူ1500လောက်ကြတယ်အနည်းဆုံးပေါ့နော်ဆိုတော့ဒီပြင်ဟာတွေမပါသေးဘူးပေါ့အဲ့တော့ကျွန်တော်တို့နိုင်ငံသားမှကြတော့အဲ့လိုမဟုတ်ဘူးဗျာအားလုံးကပွင့်ပွင့်လင်းလင်းပဲเนาะကျွန်တော်ကိုယ်တိုင်ကျွန်တော်ပါကျွန်တော် import export license တင်လို့ရမယ်ကျွန်တော်ပစ္စည်းဘယ်နိုင်ငံမှမှမှားလို့ရမယ်ကျွန်တော်ဘယ်ဟိုပို့ခြင်းပို့ခြင်းကျွန်တော် submit လုပ်ရင်ပို့လို့ရမယ်ဗျာအခုတော့ကမာကြီးကလွန်ခဲ့တဲ့နှစ်80ဆိုဆိုနှစ်တရာပြောပြောနှစ်ပေါင်းမြောင်များစွာပြောပြောဒီလိုကိစ္စမျိုးတွေဟလာเนาะ internet ပေါ်လာပြီဆိုတဲ့ဖြစ်မှတောင်းမှဒီဒီကိစ္စမျိုးတွေကမှတို့မရှင်းနိုင်ဘူးဒီအစိုးရလက်ထက်မှာမရှင်းနိုင်ဘူးဆိုရင်တော့ဘယ်တော့မှရှင်းနိုင်မလဲဆိုတော့ကျွန်တော်တော့ထပ်ပြီးတော့မေးဖို့မရဘူးဖြစ်နေတယ်ဗ
ျခင်အကိုကျော်မြင့်တင်ကိုကျော်မြင့်တင်တို့ဆွေးနွေးမြေမြလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီရခိုင်ပြည်နယ်မှာပေါ့ဗျာဒီပြည်သူလူထုတွေကျွန်တော်လက်ကကျွန်တော်ကြားနေရတာပေါ့နော်ကျွန်တော်အကြမ်းပြောဖို့ပေါ့ဗျာရခိုင်ပြည်နယ်မှာကြားကျွန်တော်တို့ကဆိုင်ရုံလုံးလူရအဆင့်နဲ့ဆိုင်ရုံလုံးကတခုမှမရှိဘူးဗျာဒီပုံမှန်ဆက်မှုဆိုတော့ကျွန်တော်တို့ကဒီနိုင်ငံတော်ဆွေးနွေးကနေပြီးသမ္မတဦးပင်စီလာထားတဲ့တရားပေါ့အလုံးမဲ့အလုံးမဲ့ကော်တီပုံမှန်ဆက်အောင်လုပ်ရတည်ဆောက်မယ်ဆိုပြီးတော့ကျွန်တော်တို့ကပြည်သူတွေကိုပြောတာပေါ့နော်ဒါပေမဲ့အခုလည်းငွေနဲ့9နာရီလောက်ရှိပြီဗျာပုံမှန်ဆက်မှုဆိုတော့ကော်တီဘာမှမပေါ်လာဘူးဗျာအဲ့ဒီကိုရခိုင်ပြည်နယ်ကထွက်တဲ့တက္ကသိုလ်ကထွက်တဲ့ gas ကိုနိုင်ငံဆက်ကိုဟိုတယောက်ပြည်တော့ဘာလို့တခြားနိုင်ငံတော်ဆွေးနွေးကနေပြီးတော့ဘာလို့ကတော့ပို့ခေါ်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ရခိုင်ဒေသကထွက်တဲ့ရခိုင်ပြည်နယ်ကတက္ကသိုလ်ကထွက်တဲ့ gas ကိုကြတော့ဒီကဲဒီလိုကြီးချလာတော့ရမှာတဲ့ဆက်နေမလို့ဗျာ
ပင်တိုင်းဆွနည်းရသူနှစ်ဦးကိုကျွန်တော်ပြန်လှည့်ပေးကြပါတယ်ကိုသက်စင်နဲ့ကိုဇော်ဝင်းလိုင်းအခုနောက်ပိုင်းတော့ကျွန်တော်တို့ဒီအစိုးရရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အဓိကသုံးသပ်ချင်ပါတယ်ခုနကဆွနည်းတော်ကြရတဲ့ထဲမှာလည်းပါပါတယ်တချို့ကတော့ဒီစီပေါ်ရေးအခြေအနေကဖြစ်မလာတာအရင်အစိုးရကြောင့်အရင်အစိုးရဖြစ်ခဲ့တဲ့အခြေအနေနောက်နှစ်ပေါင်းများစွာလုပ်ခဲ့တဲ့အခြေအနေဒီပေါ်မှာတချို့ဒီဒီလက်ရှိအစိုးရတောင်းရှိသူတွေကလည်းဒီလိုမျိုးအကြောင်းပြပါတယ်ကိုသက်စင်ဒီကိစ္စနဲ့ပတ်သက်လို့အရင်အစိုးရကြီးကိုပဲပုံချလို့ရမလားလက်ရှိအစိုးရရဲ့စွမ်းဆောင်ရည်ကိုဘယ်လိုရှိပါလဲခင်ဗျာ
ဒီကြော်တော့ကျွန်တော်နိုင်ငံမှာလူများစုကအများဆုံးဖြစ်တဲ့လေသမားကြီးတွေပေါ့ဆရာဇေမိုင်းနဲ့ပတ်သက်တာပေါ့ဇေမိုင်းနဲ့ပတ်သက်ပြီးလေယာတင်းစင်းမှုကြီးဟာအရင်အစိုးရလက်ထက်အဆက်ဆက်ကဖြစ်ရှိခဲ့တယ်ပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီလက်ရှိအစိုးရကဘလို့ဖြစ်ရှင်းနိုင်မလဲဘလို့ဥပဒေပြုဖြစ်ရှင်းနိုင်မလဲဆိုတော့ဆိုရဲကိစ္စကိုကျွန်တော်ပြန်စဉ်းစားတဲ့အခါကျလက်ရှိအခြေအနေမှာအစိုးရကထိရောက်တဲ့နော်လေယာဉ်ကြီးကိစ္စနဲ့ပတ်သက်ပြီးတော့လေယာဉ်ကြီးမတရားသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးထိရောက်တဲ့လုံခြုံချက်ကိုလည်းမတွေ့ရပါဘူးပြန်ပြေးရလို့ရှိရောကြေးပြေးရလဲထိရောက်တဲ့ရောကြေးမှုကြီးမရှိပါဘူးဥပဒေနဲ့တစ်ထပ်တောင်ပြေးရလို့တော့ပဲရှိတယ်အဓိကအပြင်လေယာဉ်ကြီးနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရကနေပြီးတော့လေယာဉ်ကြီးဥပဒေအခုကိုပြဋ္ဌာန်းအောင်နေလို့နေတာရှိပါတယ်ဟောဆက်တော်ကိုတင်ဖို့စူးစမ်းနေရရှိပါတယ်အဲဒီဥပဒေရဲ့ဥပဒေကြမ်းမှာဆိုလို့ရှိရင်လေတကယ်တမ်းပြောလို့ရှိရင်1948ခုနှစ်အင်္ဂလိပ်ခေတ်ကပြဋ္ဌာန်းထားတဲ့လေယာဉ်ဥပဒေချက်တော်ပို့ပြီးတော့လေသမားတွေကိုဖိနှိပ်ပြီးတော့လေသမားတွေရဲ့လေယာဉ်တွေကိုမတရားသိမ်းလို့ရတဲ့အခြေအနေကိုဖန်တီးထားတဲ့ဥပဒေမျိုးဖြစ်ပြရတွေ့ရပါတယ်ဒီအောက်ချီတီတွေနဲ့ပတ်သက်ပြီးတကယ်ကိုထိရောက်တဲ့အရေးကြီးတဲ့ဥပဒေကလည်း တလက်ရှိအစိုးရကတော့မလုပ်နိုင်ပါဘူး
ဟုတ်ကဲ့ကျွန်တော်အဓိကတော့ဒီဥပဒေပိုင်းနဲ့ဆိုင်အစိုးရလက်ရှိလုပ်နေတဲ့အစိုးရဝန်ကြီးဌာနတွေရဲ့အရေးသွေးပေါ့နော်အစိုးရဝန်ကြီးဌာနတွေမှာတကယ်တည်းပဲအရေးချင်းရှိတဲ့လူတွေနေရာယူနိုင်ပြီလား
တက်မှာကတော့လက်ရှိအန္တရာယ်အစိုးရအနေနဲ့တော့အပေါ်စီအားလုံးကိုဘဟုဝတ်တဲ့ချုပ်ကံတာတိတ်များလုံးအောင်ကြည့်ရတယ်။ဘာလို့ဘဟုဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်သံသုတိရနေပြီးတော့အဆအရာရာအတပရရာတို့ကအဆပြီးတော့အောက်ထီအကုန်လုံးကိုအဲတူရီရနေပြီးချုပ်ကံပြီးတော့ဒီပြေဆောက်တူရီရနေပြီးစီစဉ်ဆောင်ရွက်နေရဖြစ်တယ်။အောက်ထီဒီမှာရှိနေတဲ့ဝန်ကြီးဌာနတိတိရဝန်ကြီးတွေရောအောက်ထီမှာရှိတဲ့လူတွေရောဒီလုပ်ပိုင်ခွင့်တွေကိုတော်တော်ကြီးပြင်ထားရှိပါသူကိုယ်တိုင်ကအကုန်စီစဉ်နေတယ်။စီစဉ်လို့နောက်တစ်ခုကလည်းစီစဉ်တဲ့နေရာမှာလည်းလူမျိုးကိုတိကျတဲ့ policy မရှိဘူး။ပြတ်သားတဲ့ policy မရှိဘူး။စီးပွားရေးကိစ္စမှာဆိုတိတ်ထင်ရှားပါလေ။အဲကြောင့်မို့ကျွန်တော်ကဒီလိုအခြေအနေမျိုးမှာအောက်ချီမှာရှိတဲ့ဘယ်သူဝယ်ဖြစ်တဲ့ဝန်ကြီးတွေဘယ်သူဘလို့ဝန်ကြီးဝယ်ဖြစ်နေချင်းတွေဘလို့ဝန်ကြီးတွေပြောင်းလာပြောင်းလာဒီဟာကဟိုအကောင့်တွေဖို့အတွက်ခက်ခဲရှိပါလေ
။ကိုစုံဝင်နိုင်လေအမှရောက်နေပြီးထိတွေ့မိသမျှပေါ့နော်။ဝန်ကြီးဌာနတွေနဲ့ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်ရေးပေါ့ဆွမ်းဆောင်ရေးနဲ့ပတ်သက်လို့တုံ့တက်ပြီးအောင်ခင်ဗျဘလောက်ထိ
တိတာထင်ရှားတဲ့ဟိုဟိုကြောင်းလဲမှုဟိုဘာဦးညဌာနတခုကြီးစရာထုတ်ပေါ်ပြီးလှုပ်ဆောင်နိုင်မှုမတွေ့ရသေးဘူး။ဟောဒီဟိုပေါ့နော်။ဟိုသူတို့အခြေယူနေတော့မို့လား။ဒါမှမဟုတ် policy တွေကိုပဲသူတို့စာကြဏနာသူတို့မြို့မထိုးနိုင်သေးလို့လား။အဲ့လိုမျိုးမျိုးကုန်းထုတ်ဆရာရှိတာပေါ့။ဘာလို့လဲဆိုတော့လက်ရှိအနေအထားအရဘယ်ဦးညဌာနကတော့ဘယ်လိုလုပ်လိုက်ပါလဲဆိုတော့ဟိုကျွန်တော်တို့ဟိုဟိုဆော့ရွာချွတ်ဖို့ပေါ့နဲ့လှုပ်ဆောင်နိုင်တာမရှိဘူးစီးပွားရေးကဏ္ဍကိုပဲကြည့်ကြည့်လူမှုရေးကဏ္ဍကိုပဲကြည့်ကြည့်ပညာရေးကဏ္ဍကိုပဲကြည့်ဖို့နော်တိုင်းပြည်အတွက်အရေးကြီးတဲ့ဒီကဏ္ဍတွေမှာဟိုဦးညီဌာနတွေကဥဆောင်ပြီးလှုပ်တာကိုကျွန်တော်မရှိရသေးမတွေ့ရသေးဘူးဆော့ဆော့ကိုတက်စင်ပြောသလိုပဲဦးညီဌာနတွေဟာဟိုလောင်းရည်များမိနေသလားပေါ့ဟိုနိုင်ငံတော်အတိုင်းအတာဥဆောင်တဲ့အစိုးရအဖွဲ့အောက်မှာသမရကိုတော့သမရကိုတောင်းမှသူကနံပါတ်2ဆိုပြီးတော့လူတချို့ကမြင်ရတာရှိတာကိုဆိုတော့သူကအာနာတမရရဲ့အာနာအပြည့်ဝမရှိဘူးဆိုပြီးပြောကြတာရှိတယ်။ဟိုအရင်ဥတမဥထင်ကျော်လက်ထံမှာပေါ့နော်။တမရအခုတမရအစ်တက်လာတဲ့တမရဦးမြင့်လက်ထံမှာတော့ဘယ်လိုဖြစ်နေဆိုတော့ကျွန်တော်မသိရသေးဘူး။ဟိုတနေ့ကသူပြောထားတဲ့မိန့်ခွန်းအရာကတော့တော်တော်လေးအလားအလာကောင်းတဲ့ပုံစံရှိတာပေါ့
။ဟုတ်ကဲ
့။ဆက်ကြည့်ရလဲအဲ့ဒီပုံမှာမိန့်ခွန်းပြောထားတာတွေကလည်းသူပြောထားတဲ့မိန့်ခွန်းကလည်းကောင်းပါလေ။ဒါပေမဲ့တကယ်လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာဟိုတိတာတဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်ပေးနိုင်တာမရှိတဲ့အတွက်လူလူကတော့အားမလို့အားမရဖြစ်နေတာကတော့အမှန်ပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်အချိန်လေးစစ်တော့လို့တော်နောက်ဆုံးသတင်းရှင်တူဖိတ်ခေါ်ချင်ပါတယ်ကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ကြီးတိုးတိုးလေးဆွေးနွေးလို့ရပါတယ်ခင
်ဗျဟုတ်ကဲ့ဟိုအဂရီလိုက်ဆာမှုတိုက်ချင်းမှာတို့အားနေတယ်နောက်ပြီးတော့နိုင်ငံတကာဆက်ဆိုင်မှာဟိုဖီအားဟိုတို့ရောပအောင်တို့တန်တမ
အာဒီလက်စာမှုတိုက်ဖြည့်ရေးမှာအားနေရဆိုတာအာဒီလက်စာမှုကြီးကကျယ်ပြန့်တွေ့ရလို့လားကိုစလိုက်ပွေကွန်အဲ့တစ်ချက်လေးနည်းလေးပြောကြည့်ပါအောင်အာဒီလက်စာမှုကအားနေရဆိုတာအာဒီလက်စာမှုကြီးတွေ့နေရသည်လို့လား
ဟာတွေ့ရတာဗောမနေ့ကပဲကျွန်တော်ချင်းတောင်ကနေတရားနာတာ CNS game ကိုကျွန်တော်တို့ကဖွင့်ရှိပုံအခြေခံဥပဒေဟိုချက်ခံမှုကိစ္စနဲ့ပတ်သက်ဟိုဒေါက်တာလျာမွန်စကောင်းကခေါ်တဲ့တွေ့ကျွန်တော်တို့ရတယ်အဲ့ဒါဝန်ကြီးချုပ်ကိုလေတို့ကတွေ့တယ်ဝန်ကြီးလေတို့ကတွေ့တော့ပြည်သူလူထုတွေကကျွန်တော်နားမှာဟိုတော့ချင်းပင်ရဲ့ဆိုရမှာဝန်ကြီးငါးဦးရှိတယ်ဝန်ကြီးချုပ်ရှိတယ်တော်ဟိုကတင်တာကိစ္စနဲ့ပဲသူတို့
ဟုတ်ကဲ့နည်းနည်းချုပ်ပြောပါချိန်သိမ်းရတော့ဘူးလို့ပါ
အများကြီးဖြစ်ပေါ်နေတယ်ဆိုတော့တို့တွေ့ရတယ်အဲ့တော့ဘာတစ်ခုမှလည်းတို့ကမတီးလို့လားလို့မတီးဘူးအဲ့တော့အကရီလိုက်ဆောက်မှုမှာကျွန်တော်ချင်းပင်နဲ့မှာအားနေတယ်လို့ခေါ်မှာပေါ့နော်ကြံတဲ့နေရာတော့မပြောနိုင်ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ကိုစလိုက်ပွေခွင့်ရဲ့အချိန်လေးစစ်တော့လို့ပါအဓိကပါဝင်ဆွေးနွေးပေးတယ်ကိုတက်စင်ကိုဇော်ဝင်လိုက်နေတော့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျဒါရိုက်ဒီလိုက်အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပေးပါခင်ဗျ
ဒါတော့ကိုသားညင်ဦးစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လီလိုင်းဆွေးနွေးခန်းကိုပြန်လည်တင်ဆက်ပေးကြတာဖြစ်ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဖေဖော်ဝါရီ26ရက်နေ့ကနေမတ်လ23ရက်နေ့ထိဂျနီဗာမှာကျင်းပတဲ့38ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာကမ္ဘာတဝန်းအရေးပေါ်လူခွင့်ရေးခြေညှိတွေကိုအမေရိကန်ကပါဝင်ပူးပေါင်းဖြည့်ရှင်းဆောင်ရွက်ခဲ့ပါတယ်။အဖွဲ့အစည်းနဲ့ချီဘက်လိုက်ပြီးအစ္စရေးကိုဆန့်ကျင်ဆုံးဖြတ်ထားတဲ့Agenda Item 7ကိုစတင်ခြင်းအပြင်အစ္စရေးနဲ့တခြားမဟာမိတ်တွေနဲ့အမေရိကန်ကအနီးကပ်လှုပ်ဆောင်ခဲ့ပါတယ်။ Item 7အောက်မှာချမှတ်ခဲ့တဲ့စုမျက်ချက်တွေအားလုံးကိုလည်းကောက်ကွယ်မှန်ပေးခဲ့ပါတယ်။ဒီ Item 7ဟာနိုင်ငံတခုတည်းကိုယူရပြီးလူ့ခွင့်ရေးကောင်စီကချမှတ်ထားတဲ့တခုတည်းသောစုမျက်ချက်ပါ။နိုင်ငံတွေရဲ့လူ့ခွင့်ရေးမှတ်တမ်းတွေကိုဝေဖန်တာတားဆီးဖို့လုပ်တဲ့တရုတ်ဦးဆောင်တဲ့စုမျက်ချက်ကိုကောက်ကွယ်မှန်ပေးပြီးကုလလူ့ခွင့်ရေးလုံခြုံရေးရဲ့ဂုဏ်သိက္ခာကိုအမေရိကန်ကရက်ခံကောက်ကွယ်ခဲ့ပါတယ်။တရုတ်ရဲ့ဒီလိုရဟာတူချင်းစီရဲ့လူခွင့်ရင်းနဲ့အခြေခံလွတ်လပ်ခွင့်တွေကိုထိခိုက်ပြီးအာဏာရှင်နိုင်ငံတွေအကျိုးရှိဖို့ရည်ရွယ်တာပါ။အီရန်နိုင်ငံဆိုင်ရာထူးကူစလဲကိုတက်တန်းထတ်တိုးတဲ့ဆုံးဖြတ်ချက်ကိုထောက်ခံမှုရဖို့အမေရိကန်ကအဓိကအခန်းကနေလုပ်ခဲ့ပါတယ်။ အီရန်လူခွင့်ရေးခြေအနေပေါ်စိုးရိမ်ချက်တွေကိုအထူးဖော်ပြထားပြီးနိုင်ငံ28နိုင်ငံကထောက်ခံထားတဲ့ပူးတွဲဆုံးဖြတ်ချက်ကိုထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားလူခွင့်ရေးခြေအနေဆိုင်ရာထူးကိုယ်စားလှယ်ကိုတည်တံ့တိုးရေးဆုံးဖြတ်ချက်ကိုအမေရိကန်ကထောက်ခံခဲ့ပါတယ်။အစီအစဉ်တကြားကြေကြေပြန့်ပြန့်ဆက်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်မှုတွေကိုပြစ်တင်ရှုတ်ချပြီးတာဝန်ခံမှုရှိဖို့တောင်းဆိုခဲ့ပါတယ်။အရှိကူတားမှလူခွင့်ရေးကောင်စီကထောက်ခံတဲ့အပြည့်အဆုံးဖြတ်ချက်ကိုချိုးဖောက်တာအတွက်ဆီးရီးယားကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကထောက်ခံခဲ့ပါတယ်။ဆီးရီးယားစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တက်တန်းကိုအစ်စ်တိုးတဲ့ဆုံးဖြတ်ချက်ကိုပူတွဲတင်သွင်းခဲ့ပါတယ်။အဓိကအားဖြင့်အာဆတ်အစိုးရကျူးလွန်တဲ့လူခွင့်ရေးနဲ့နိုင်ငံတကာလူသားစာနာမှုဆိုင်ရာဥပဒေချိုးဖောက်မှုတွေကိုအဲ့ဒီဆုံးဖြတ်ချက်ကပြစ်တင်ရှုတ်ချထားပါတယ်။တောင်ဆူဒန်ဆိုင်ရာလူခွင့်ရေးကော်မရှင်တက်တန်းကိုနောက်တစ်နှစ်တက်တန်းတိုးရေးဆုံးဖြတ်ချက်ချဖို့အမေရိကန်ကဦးဆောင်ခဲ့ပါတယ်။ဒီကော်မရှင်နဲ့တခြားလူခွင့်ရေးလူဆောင်ချက်တွေကိုစက်ပြီးပူးပေါင်းဆောင်ရွက်ဖို့တောင်ဆူဒန်အစိုးရကကတိပြုအောင်လှုပ်ဆောင်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးခြားချက်ကိုတည်တံ့တိုးတဲ့ EU ဦးဆောင်တဲ့ဆုံးဖြတ်ချက်ကိုပူးတွဲတင်သွင်းပြီးအချက်အလက်ရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းကိုထောက်ခံခဲ့ပါတယ်။ကမ္ဘောဒီးယားမှာဇူလိုင်29ရက်ရွေးကောက်ပွဲတွေမတိုင်ခင်လူမှုနဲ့နိုင်ငံရေးအခွင့်အရေးတွေနှိမ့်ချလာတာကိုအထူးဖော်ပြထားတဲ့ပူးတွဲကြေညာချက်ကိုတခြားနိုင်ငံ44နိုင်ငံနဲ့အတူအမေရိကန်ကပူးတွဲထောက်ခံခဲ့ပါတယ်။အဓိကဒီမိုကရေစီအတိုက်ခံပါတီမပါတဲ့ရွေးကောက်ပွဲဟာစစ်မှန်မှုသို့မဟုတ်တရားဝင်မှုမရှိဘူးလို့ပြောခဲ့ပါတယ်။ကောင်စီနဲ့တက်ကြွစွာပူးပေါင်းဆောင်ရွက်ခြင်းဖြင့်လူခွင့်ရေးဆိုင်ရာအမေရိကန်ရဲ့တန်ဋိဌာန်အစ္စရေးအပေါ်ကောင်စီရဲ့အချိုးမမျှစွာဦးတည်ချက်ထားမှုကိုဆက်ပြီးစိုးရိမ်ကြောင်းနဲ့ကောင်စီကိုပြုပြင်ပြောင်းလဲရေးတန်ဋိဌာန်ကိုအလေးထားဖော်ပြဖို့အမေရိကန်အတွက်အခွင့်အလမ်းရစေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမည်အပေါ်ကိုတင်ပြပေးပါတယ်ရှင်
ထရချင်းတို့အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မှောက်ချောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာလက်ရှိအခုထုတ်လွှင့်နေတဲ့တနားကြီးစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ second 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးဦးမှာပါ VO မြန်မာပိုင်းကဗိုလ်ရုံးနဲ့ဖက်အစီအစဉ်တွေကိုဆက်လက်တင်လွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကို Docking Music ကကြီးညာပေးပါလိမ့်မယ်
American Mexico နဲ့ဆက်မှာနောက်ထပ်တရားမဝင်ဝင်ရောက်လာသူတွေမရှိအောင်တပ်တွေချထားမှာဖြစ်ကြောင်း American သမ္မတ Donald Trump ကအင်ကာနေမှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။ဒီကိစ္စအတွက်အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရာကာကွယ်ရေးဝန်ကြီး John Jim Mattis နဲ့တခြားအရာရှိတွေနဲ့မကြခင်မှာပဲဆွေးနွေးပွဲခေါ်ယူတော့မှာဖြစ်ကြောင်းလည်းပြောပါတယ်။ American ဟာရုရှားနဲ့အဆင်ပြေလိမ့်မယ်လို့မျှော်လင့်ထားကြောင်း Baltic Pinnacle Data ရင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့အင်ကာနေသမ္မတအင်ဂျူမာတွေ့ဆုံစဉ်မှာ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ရုရှားသမ္မတ Vladimir Putin နဲ့သမ္မတ Trump တို့ကြားတိုက်ကောင်းမှုနဲ့ဆက်ဆံရေးရှိလာနိုင်တယ်လို့မကောင်းတဲ့အခြေအနေမျိုးလည်းဖြစ်နိုင်ခြေရှိကြောင်း Trump ကပြောဆိုခဲ့ပါတယ်။ရုရှားပေါ်မှာဘယ်သူကမှဒီလောက်မတင်းမာခဲ့ဘူးကြောင်း Trump ကဂုံယူစွာနဲ့ပြောကြားပေမဲ့ရုရှားသမ္မတနဲ့ Trump တို့ကြားဆက်သွယ်လမ်းကြောင်းပိုဖွင့်ထားမယ်ဆိုရင် American အတွက်အကျိုးရှိနိုင်မယ်လို့လည်းပြောပါတယ်။ Ranger ဒုက္ခသည်တွေကိုကနေဒါနိုင်ငံကနေလက်ခံလို့တဲ့ဆန္ဒရှိကြောင်းပြသဖို့နဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်အချက်အလက်မှာတာဝန်ရှိသူတွေကိုအရေးယူတန်းခတ်ဖို့တိုက်တွန်းတဲ့အစီရင်ခံစာတစ်စောင်ကိုကနေဒါနိုင်ငံရဲ့မြန်မာပြည်ဆိုင်အထူးကိုယ်စားလှယ် Bob Ray ကမနေ့ကထုတ်ပြန်ခဲ့ပါတယ်။လူခွင့်ရေးချုပ်ဖောက်သူတွေကိုအရေးယူတဲ့ Magnitsky ဥပဒေတဲ့နဲ့မြန်မာစစ်ကောင်းဆောင်တချို့ကိုအရေးယူဖို့လဲဗဟိုအစိုးရကိုတိုက်တွန်းထားပါတယ်။အရေးယူရမယ့်သူတွေဆင်းရဲတဲ့မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတိုင်းမူဟောင်းဗိုလ်ချုပ်မမွန်ဆုနဲ့တခြားသူတွေကိုထည့်သွင်းဖို့အကြံပြုထားပါတယ်။ဧပြီလ3ရက်နေ့ကကြောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းအနေနဲ့နှိုးကြောင်းမှုရှိစေရင်းနေမှာမြန်မာစုအနေနဲ့မြေမြုပ်မိုင်းတွေရှိတဲ့ဒေသတွေမှာနေထိုင်တဲ့ရပ်သားတွေကာကွယ်ပေးဖို့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ EU သမ္မတကြီးကတိုက်တွန်းခဲ့ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတွားခဲ့တာဖြစ်ပါတယ်အခုနောက်တွဲအစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ညနေဘက်6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ second 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.